Welcome to the Voice of America in Burmese.
Minglamane Kimashin, Washington Review American Tangani, 2020 October 31 ရက် Sunny ni Manekin season တွေကို Myanmar Standard Time နဲ့6နာရီကနေ9နာရီအထိ line meter 2440နဲ့58 line meter 190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီ Manekin သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းမဲ့လူရောချိန်မှာ Republican Party ကသမ္မတ Donald Trump နဲ့ Democratic Party က Joe Biden တို့ဟာသူတို့အချိန်နဲ့ရှင်ပြန်ရမယ်အနောက်လေပိုင်းပြည်နယ်၄ခုမှာအပြိုင်မဲဆွဲနေကြပါတယ်။တောက်ကြမ်းနေမှာသမ္မတ Trump က Michigan, Minnesota နဲ့ Wisconsin ပြည်နယ်တွေကိုတွားရောက်နေတယ်လို့ Joe Biden ကလည်း Minnesota, Wisconsin နဲ့ Iowa ပြည်နယ်တွေမှာမဲဆွဲပွဲတွေကျင်းပနေတာပါ။ Michigan ပြည်နယ်မှာ Electoral Votes လို့ခေါ်တဲ့ကိုယ်စားလှယ်မဲ16မဲရှိတယ်လို့ Minnesota နဲ့ Wisconsin ပြည်နယ်တွေမှာ10မဲစီ Iowa မှာတော့6မဲရှိတဲ့အတွက်ဒီမဲတွေရဖို့နှစ်ဦးစလုံးစူးစမ်းနေကြတာဖြစ်ပါတယ်။ Jessica Green ကတော့2016မှာသမ္မတ Trump အနိုင်ရခဲ့တဲ့ Florida ပြည်နယ်မှာပါတီနှစ်စလုံးကမဲဆွဲခဲ့ကြတာပါ။ Florida မှာ Democrat အထိမ်းအမှတ်ဖြစ်တဲ့အပြာရောင်နယ်မြေဖြစ်သွားရင်သူနိုင်ပြီလို့ Joe Biden ကပြောကြားခဲ့တယ်လို့ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားနေတဲ့ဂျာကလူများပြားတက်ရောက်တဲ့လူမှုစုဝေးပွဲတွေလုပ်နေတဲ့သမ္မတထရမ့်ကိုဝေဖန်ခဲ့ပါတယ်။သမ္မတထရမ့်ကတော့ဖလော်ရီဒါပြည်နယ်တမ်ပါမှာကျင်းပတဲ့လူမှုစုဝေးပွဲကိုတက်ရောက်လာတဲ့လူအုပ်ကြီးကိုမင်ငုံးပြောခဲ့ပြီးနိုဝင်ဘာ3ရက်ရွေးကောက်ပွဲနေ့ကျရင် Republican တွေရဲ့အထိတ်မှတ်အနေအထားကလွှမ်းခြုံသွားလိမ့်မယ်လို့ဟောကိန်းထုတ်ခဲ့တာပါ။ဖလော်ရီဒါပြည်နယ်မှာကိုယ်စားလှယ်မဲက29မဲရှိတဲ့အတွက်ပြန်ပက်2ဦးအတွက်လိုအပ်တဲ့မဲရည်အတွက်290အတွက်ဒီပြည်နယ်ကတိတ်အေးပါနေတာဖြစ်ပြီး1996ခုနှစ်ကစပြီးဖလော်ရီဒါပြည်နယ်မှာအနိုင်ရသူဟာအမေရိကန်သမ္မတဖြစ်လာခဲ့တာပါ။အမေရိကန်နိုင်ငံမှာချက်သပရင်းတွေကတရက်အတွင်းကိုဗစ် -19 အကူးဆက်ခံရသူ 9,000 နီးပါးနဲ့အစံချိန်တင်သွားခဲ့ပြီးတောက်ကြံနေမှာတော့ဒီရောဂါအကူးဆက်ခံရသူ 9,000 နီးပါးရှိနေပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။အကူးဆက်ခံရသူ 8,000 ရှိနေရကနေ15ရက်အတွင်း 1,000 တိုးပြီး 9,000 နီးပါးဖြစ်လာခဲ့တာပါ။ကျေးဇူးပရင်းနေကအမေရိကန်အနောက်လေပိုင်းက Illinois, Wisconsin နဲ့ Iowa ပြည်နယ်တွေအပြင် Texas, Florida နဲ့အနောက်ဘက်က California ပြည်နယ်ပါဝင်ပြည်နယ်တချို့မှာတရက်အတွင်းကူးစက်မှုနှုန်းကတိတိတသာတိုးလာနေတာဖြစ်ပါတယ်။ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနောက်တစ်ချီတိုးလာနေတာကြောင့်နိုင်ငံခေါင်းဆောင်တွေဟာသူတို့နိုင်ငံတွေအတွက်ကန့်သတ်မှုအသစ်တွေချမှတ်ဖို့စဉ်းစားလာကြပါတယ်။ Britain နိုင်ငံခြားရေးဝန်ကြီး Dominic Raab ကတော့ Britain မှာဒီရောဂါမပြန့်ပွားအောင်တနိုင်ငံလုံးတိုင်းတာနဲ့အတော်လာပိတ်မင်ကန့်သက်တာထက်စီမင်းစည်းကမ်းတွေကိုဒေတာလိုက်တင်းတင်းချက်ချက်ချမှတ်လှုပ်ဆောင်တာကပိုးပြီးထိအောင်နိုင်တယ်လို့ပြောပါတယ်။ပြင်သစ်နဲ့ဂျာမနီမှာတော့ဒီရောဂါကူးစက်မှုကိုထိန်းချုပ်ဖို့တားမြစ်ကန့်သက်မှုအသစ်တွေကိုပြဋ္ဌာန်းခဲ့ပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကိုအ мян ပြုတ်ပြန်ပြောင်းလဲတဲ့အကြောင်းနဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါဆန်ရန်ကင်တွယ်မှုတွေမှာပုံမပွင့်လင်းမှုရှိစေဖို့ EU ဥရောပသမ္မတအရာရှိတွေကတောက်ကြနေမှာပြောပါတယ်။WHO ဖွဲ့စည်းရဲ့လုံခြုံရေးဆွမ်းအားနဲ့အရင်းမြစ်တွေတိုးတက်လာစေဖို့လိုအပ်တဲ့ပြုပြင်ပြောင်းလဲရေးတွေနဲ့ပတ်သက်ပြီးပထမဆုံးချိန်ချပြတဲ့ EU ရဲ့စာတမ်းကိုအတည်ပြုတဲ့ EU ဖွဲ့ဝင်နိုင်ငံတွေကကျန်းမာရေးဝန်ကြီးတွေရဲ့ online အစည်းအဝေးမှာအခုလိုပြောကြားလိုက်တာပါ COVID-19 ကာယရောဂါနဲ့ပတ်သက်ပြီးတရုတ်နဲ့တခြားနိုင်ငံတွေကအချိန်နဲ့တပြေးညီအချက်လက်တွေမျှဝေဖို့သတ်မှတ်ချက်ကိုလိုက်နာမှုမရှိတာနဲ့ပတ်သက်ပြီးဝေဖန်မှုတွေရှိလာတဲ့နောက်အခုလို EU ကလှုံ့ဆော်ခဲ့တာဖြစ်ပါတယ်အခုလို EU ကထုတ်ပြန်တဲ့စာတမ်းနဲ့ပတ်သက်ပြီး WHO ကအတိအကျပြန်လည်မဖြေကြားပေမဲ့ EU ရဲ့ကမ္ဘာ့ကျန်းမာရေးဆိုင်ရာခိုင်မာတဲ့ဥဆောင်မှုနဲ့ပံ့ပိုးမှုအတွက်ကျေးဇူးတင်ကြောင်းပြောပါတယ်။ WHO အကြီးအကဲ Tedros Ghebreyesus ကတော့ဒီရောဂါရဲ့ဇနစ်ကိုသိရဖို့ဆက်ပြီးကြိုးပမ်းနေကြောင်းတောက်ကြံတဲ့ Geneva သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ Just as we look forward with hope.WHO continue to work to establish
နောက်မှဒီလိုကာယရောဂါမဖြစ်ပေါ်အောင်ကာကွယ်နိုင်ဖို့အတွက်ဒီ virus ဖြစ်ပေါ်လာမှုသိရဖို့ဆက်ပြီးလှုပ်ဆောင်နေပြီးသိနိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ဒါအပြင်တောက်ကြံနေမှာပဲဒီရောဂါဆိုင်ရာကျွမ်းကျင်သူများအဖွဲ့ဟာတရုတ်ကျွမ်းကျင်သူတွေနဲ့ online ဆွေးနွေးပွဲတွေကျင်းပနိုင်ခဲ့တယ်လို့လည်းကြေညာခဲ့ပါတယ်။ဒါပေမဲ့ဒီရောဂါရဲ့ဇင်းမြစ်ကိုသိဖို့သိပ္ပံဆိုင်ရာလှုပ်ဆောင်မှုတွေဟာခက်ခဲတဲ့အတွက်နိုင်ငံအစိုးရတွေလက်တွဲလှုပ်ဆောင်ပြီးယုံကြည်မှုတိစောက်ကြဖို့လဲ WHO ကပန်ကြားခဲ့ပါတယ်။ပြင်သစ်နိုင်ငံ Nice မြို့က Notre Dame ဘုရားကျောင်းမှာကျေးဇူးပရင်းတွေက3ဦးသေဆုံးခဲ့တဲ့ဒါးနဲ့တိုက်ခိုက်မှုမှာဆက်နွယ်နေမယ်လို့တန်တရားရှိတဲ့ဒုတိယတဦးကိုရဲတွေကဖမ်းဆီးခဲ့ပါတယ်။တန်တရားရှိသူကအသက်48နှစ်အရွယ်အမျိုးသားတဦးဖြစ်ပြီးသူဟာဒါးနဲ့တိုက်ခိုက်သူကိုဘုရားကျောင်းတိုက်ခိုက်မှုမလုပ်ခင်ညဘက်မှာ အဆက်အသွယ်လုပ်ခဲ့မယ်လို့ယုံကြည်ရကြောင်းအမည်မဖော်လို့တဲ့တရားရေးအရာရှိသူကပြောပါတယ်ဒီတိုက်ခိုက်မှုကိုမာဒီလို့ခေါ်တဲ့အဖွဲ့အစည်းတစ်ခုကလှုပ်ဆောင်တာဟုတ်မဟုတ်တူနီရှားအာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်ဒီဖွဲ့ကလှုပ်ဆောင်တယ်လို့လူမှုမီဒီယာဖော်ပြချက်ပေါ်အခြေခံပြီးစုံစမ်းစစ်ဆင်းနေတာပါဒီဖွဲ့တကယ်ရှိမရှိကိုပါစုံစမ်းဖော်ထုတ်ဖို့ကြိုးစားနေတယ်လို့တူနီရှားဆိုက TAP သတင်းဌာနကတောက်ကြမ်းနေမှာပြောပါတယ်ဒါနဲ့တိုက်ခိုက်သူကအသက်21နှစ်ရှိပြီဖြစ်တဲ့တူနီရှားနိုင်ငံသားအစ္စရာဟင်အိုင်ဆေးဝေးဖြစ်ကြောင်းပြင်သစ်အာဏာပိုင်တွေကပြောပါတယ်
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00အထိဒိုင်းနိုမီတာ24 kHz 12.33 ဒိုင်းနိုမီတာ40 kHz 8.33 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်ကျွန်တော်ရမထောမှာမြန်မာနိုင်ငံမှာမနေ့တောက်ကြနေ့ကထုတ်ပြန်တဲ့စီးရင်တွေအရကိုဗစ် -19 ရောဂါကူးစက်သူလူနာသေ1093ရှိခဲ့ပြီးသေဆုံးသူအယောက်20ရှိပါတယ်။ဒါကြောင့်ကိုဗစ် -19 ရောဂါကူးစက်ခံသူစုစုပေါင်း9496ဦးနဲ့သေဆုံးသူပေါင်းက1219ဦးရှိပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်း13490ခုထဲမှာအခုလိုနောက်ထပ်ပိုးကူးစက်သူတွေ1000ကျော်တွေ့ရှိရတာဖြစ်ပါတယ်။လက်ရှိအချိန်ထိဓာတ်ခွဲနမူနာပေါင်း68600နီးပါးစစ်ဆေးခဲ့ပြီးဒီပြူလူနာ9100ကျော်ရဲပြန်ပြီးကျမလာတဲ့သူက31330ရှိပါတယ်။ဒါမဲ့တရင်ဘတ်ကုံပိုင်းဟာတရင်ကျုကာလာဖြစ်တဲ့ကြောင့်မြမရွေရည်ချင်းမှုဒလေထုံးစံအရာမိဘပိုးဘွားဆရာသမားတွေကိုကရဝပြုကရော့တာတွေပြုလုပ်တဲ့အခါယောဂကကွေးလမ်းညွန်ချက်တွေနဲ့အညီနှကောင်းစည်းဝတ်ကြဖို့နဲ့ခက်ခွက်ခွာနေတိုင်းကရဝပြုကြဖို့လည်းကျမရင်နဲ့အကစားဝန်ကြီးဌာနကကြေညာချက်ထုတ်ပြန်တတိပေးထားပါရယ်ခင်ဗျာ။မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲအကြိုအခင်းကျင်းတဲ့ပတ်သက်ပြီး American ခြေစိုက်ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Carter Center ကသတင်းထုတ်ပြန်ကြတဲ့ကြောင်းကိုဒုတိယအကြိမ်ထုတ်ပြန်လိုက်ပါတယ်။အောက်တိုဘာလ30ရက်နေ့ရက်စွဲနဲ့ Carter Center ရဲ့ထုတ်ပြန်ချက်မှာမဲဆန္ဒနဲ့တချို့ကိုလုံခြုံရေးအကြောင်းပြချက်နဲ့ဖျက်သိမ်းခဲ့တဲ့ဖြစ်စဉ်ဟာပွန်လင်းမြင်သာမှုနဲ့ပါတယ်လို့ဝေဖန်ထောက်ပြထားပါတယ်။ဒီဆုံးဖြတ်ချက်အပေါ်ရွေးကောက်ပွဲဝင်ပါတီတချို့ကမေးခွန်းထုတ်เสียကိစ္စဖြစ်လာတယ်လို့ဆုံးဖြတ်ချက်ကြောင့်မဲဆန္ဒရှင် 1.4 သန်းမမ်မပေးတိုင်ပဲဖြစ်ရကြောင်းအဲ့ဒီအထက်ရခိုင်ပြည်နယ်ကမဲဆန္ဒရှင်အများစုပါဝင်ကြောင်းထောက်ပြထားပါတယ်။ဒါအပြင်ညီညွတ်သော Democratic Party UDP ကိုဖြတ်သိမ်းတာကြောင့်လဲရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းအရေးအတွက်လည်းတည်တည်တသာရော့ချသွားကြောင်းအမျိုးသမီးကိုယ်စားလှယ်လောင်းတွေပိုကြီးများပြားလာပြီးမဲ့ရာဂန်နှုန်းအရ16ရာဂန်နှုန်းသာရှိတယ်လို့လဲကတ်တာစင်တာကပြောပါရယ်ကတ်တာစင်တာအနေနဲ့ရွေးကောက်ပွဲလေးလာရေးအဖွဲ့တွေကိုပြည်နယ်နဲ့တိုင်းဒေသကြီးအတော်များများမှာဆီလွတ်ချထားပြီးမဲဆွယ်ရေးကာလအခြေအနေမဲပေးတာမဲရည်တွက်တာနဲ့ရလတ်ထုတ်ပြန်ချက်တွေကိုစောင့်ကြည့်လေ့လာသွားမယ်လို့ဆိုပါရယ်မဟာဘဲကောင်ဒေတာကွယ် GMS အရှိနောက်စီးပွားရေးစင်ကြံလမ်းကြောင်းဖွံ့ဖြိုးတိုးတက်ရေးအစီအစဉ်အရမြန်မာနိုင်ငံကို American Dollar တန်း500နီးပါးချင်းငွေထောက်ပံ့ပေးတော်မှာဖြစ်ကြောင်းအရှာဖွံ့ဖြိုးရေးဘဏ် ADB ကသတင်းထုတ်ပြန်လိုက်ပါတယ်။ပဲခူးမြို့နယ်ကြိုက်တိုမြို့အကြား64ကီလိုမီတာမိုင်40နီးပါးရှိတဲ့အမြန်ပြေးလမ်းတည်ဆောက်ရေးစီမံကိန်းအတွက်ဒေါ်လာ483.8တန်းငွေချေးဖို့အတည်ပြုကြောင်းအောက်တိုဘာလ29ရက်စွဲနဲ့ ADB ကကြေညာလိုက်တာဖြစ်ပါတယ် GMS အမြန်ပြေးလမ်းခင်မီရေးဒုတိယစီမံကိန်းကရာသီဥတုတန်ခံနိုင်တဲ့အမြန်ပြေးလမ်းတည်ဆောက်ရေးအတွက်မြမအစိုးရကိုအထောက်အကူပေးနိုင်မှာဖြစ်ကြောင်းနဲ့ GMS စီးပွားရေးစင်ကြံအတွင်းလူနဲ့ကုန်စည်တွေတည်ယူပို့ဆောင်ရေးပို့ပြီးလုံခြုံထိရောက်စေမှာဖြစ်ကြောင်း ADB ရဲ့တည်ယူပို့ဆောင်ရေးဆိုင်ရာကျွမ်းကျင်သူရှီဟီရူဒတ်တဲကပြောပါတယ်ဒီစီမံကိန်းကြောင်းမြမနိုင်ငံအနေနဲ့ထိုင်းနိုင်ငံပါဝင် GMS စင်ကြံအတွင်းကနိုင်ငံတွေနဲ့ကုန်သွယ်ရေးခီးသွွာလာရေးနဲ့ရင်းနှီးမြှုပ်နှံမှုကဏ္ဍတွေတိုးမြင့်သွားနိုင်မှာဖြစ်တယ်လို့လည်းဒတ်တဲကပြောပါတယ်။ပဲခူးကြိုက်သူအမြန်ပြေးလမ်းတဲ့1.3ကီလိုတမိုင်ကွဲနီးပါးရှိလျားတဲ့စစ်တောင်းမြေကူတရားလည်းပါဝင်မှာဖြစ်ပါတယ်။ဂျပန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ JICA ကစစ်တောင်းတရားသစ်တည်ဆောက်ရေးအတွက်ဂျပန်ယန်ငွေ29.8ဘီလီယံအမေရိကန်ဒေါ်လာ254.8တန်ချင်းငွေထောက်ပံ့မှာဖြစ်ပါတယ်။GMS စင်ကြံတွေအကြားနဲ့မြန်မာနိုင်ငံအတွင်းမြို့ပြကြီးလက်အခြေဆက်မီရေးအလေးထားပြီး2012ခုနှစ်ကစလို့ ADB ကမြန်မာနိုင်ငံကိုတည်ယူပို့ဆောင်ရေးကဏ္ဍမှာအဓိကထားအကူအညီပေးနေတာဖြစ်ပါတယ်။ထိုင်းပြည်ကိုယ်တိုင်တက်ရောက်ဂုဏ်ပြုစကားပြောကြတဲ့ဘွန်းနင်းသပင်အခမ်းအနားကိုဘွဲ့ယူထိုင်းကျောင်းသားတဝက်ကျော်မတက်ရောက်ပဲတပိမောက်ဆန္ဒပြခဲ့ကြပါတယ်။တမဆက်တက္ကသိုလ်မှာတောက်ကြနေကထိုင်းပြည်မဟာဝိဇယလောင်ကောင်ကိုရိုင်းမင်းကွန်စကားပြောကြပြီးဘွဲ့လက်မှတ်ပေးရတဲ့အခမ်းအနားဟာဘွဲ့ရကျောင်းသားတွေနဲ့မိသားစုတွေအတွက် ထိုင်းပြည်နဲ့အတူတွဲရိုက်ခွင့်ရတဲ့ဓာတ်ပုံတွေကိုအင်ဝူကမှချိတ်ဆွဲခွင့်ရနိုင်တဲ့အခွင့်အရေးတစ်ခုဖြစ်ပါတယ်။ဒါပေမဲ့ထိုင်းပြည်နဲ့စီမီကန်ပြည်စနစ်ပေါ်ဒေါသထွက်နေတဲ့ကြောင်းသားတွေကတော့ဒီအခွင့်အရေးကိုလက်လွတ်ခံခဲ့ကြတာဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းကြောင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲတွေဇူလိုင်လလေကလေးကဖြစ်ပွားနေတာပါ။ဆန္ဒပြသူတွေကထိုင်းပြည်ကိုပုပ္ပလင်းလင်းဝေဖန်ကြတယ်လို့ပြည်အာဏာကိုရှော့ချဖို့ကိုလည်းတောင်းဆိုနေတာဖြစ်ပါတယ်။တောက်ကြတဲ့နောက်ပိုင်းမှာတော့ထင်ရှားတဲ့ထိုင်းစန္ဒပြကျောင်းသားတယောက်ရဲစခန်းမှာထိမ့်သိမ်းခံထားရကနေပြန်လွှတ်လိုက်ပြီးရုံးရင်ဆန်ခတ်ဖြစ်ရကထိခိုက်ဒဏ်ရာရမေးမြောသွားတာကြောင့်ဆေးရုံပို့လိုက်ရပါတယ်။မိုက်ကလိုလူတီများတဲ့ပနပွန်ချက်နော့ကိုဆေးရုံကားပေါ်တင်ဆောင်သွားတော့ကိုတွေ့လိုက်ရတယ်လို့ AFP သတင်းကပြောပါတယ်။ဒေသခံသတင်းဌာနတွေကတော့အရက်ဝတ်ဝတ်ထားတဲ့ရဲတွေကလေဘင်းကိုချုပ်ကန်ဖမ်းဆီးပြီးတဲ့နောက်မှာအခုလိုမေးမြောသွားတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။Green and Turkey နိုင်ငံသားက AGM ပင်လယ်ပြင်မှာတောက်ကြနေကအင်အားပြင့်ထန်တဲ့ငလျင်တစ်ခုလှုပ်ပြီးမှခေတ်စည်းလုပ်ငန်းတွေဆောင်ရွက်နေတယ်လို့ Green and Turkey တာဝန်ရှိသူတွေကပြောပါတယ်။ Turkey ကန်ယူရန်နဲ့ Greek ပိုင် Samos John ကြားပင်လယ်အောက်မှာလှုပ်ခတ်ခဲ့တဲ့အင်အားပြင့်ငလျင်ကြောင့်အဆောက်အဦတချို့ပြိုကျခဲ့တာဖြစ်ပါတယ်။ဒါကြောင့်လူ၄ယောက်ထက်မနည်းသေဆုံးပြီးရာနဲ့ချီတန်ရာရခဲ့ပါတယ်။ငလျင်ကြောင့် Turkey ရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့ Izmir မြို့မှာအနည်းဆုံး12ဦးသေဆုံးခဲ့ပြီးလူ419ဦးဒဏ်ရာရရှိခဲ့တယ်လို့တူရကီတဘာဝပေးရနေတဲ့အရေးပေါ်အခြေအနေစီမံခန့်ခွဲရေးဌာန AFAD ကပြောပါရယ်ဂရိနိုင်ငံဆမိုးစ်ကျွန်းမှာလည်းငလျင်ကြောင်နေရန်ပြိုကျခဲ့တဲ့အတွက်ဆက်ကြောတဲ့နှုတ်သေဆုံးခဲ့ပါရယ်ငလျင်ကြောင်အနည်းဆုံး19ဦးဒဏ်ရာရရှိခဲ့ပါရယ်ရစ်စတာစကေ 6.9 ရှိတဲ့ငလျင်ကဆမိုးစ်ကျွန်းရဲ့မြောက်နဲ့အရှေ့မြောက်ဘက်13ကီလိုမီတာအကွာနဲ့တူရကီကန်ယူဒန်နဲ့32ကီလိုမီတာအကွာကိုဗဟိုပြုပြီးလှုပ်ခဲ့တာလို့ဥရောပနဲ့မြေထဲပင်လယ်ငလျင်တိုင်းတိုင်းဌာနကပြောပါရယ်စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးကြတာဖြစ်ပါတယ်။ဆက်လက်ပြီးသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီခင်ဗျာ
။လာမယ့်ရွေးကောက်ပွဲအတွက်ကျွတ်တင်မဲတွေစတင်ပေးခွင့်ရတဲ့နေ့မှာပဲမကွေးတိုင်းပေါ့မြို့နယ်မှာအငင်းပွားမှုတွေဖြစ်ပွားခဲ့တာကြောင့်ကော်မရှင်တာဝန်ရှိသူတွေစုံစမ်းစစ်ဆေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ထောင်ခံပါတကြီးပိုင်းတွေအပါအဝင်ရွေးကောက်ပွဲနေ့မှာမဲပေးနိုင်သူတွေကျူတင်ဆန္ဒမဲပေးခွင့်ပေးထားတဲ့ပထမနေ့မှာပဲပေါ့မြို့နယ်မှာရွေးကောက်ပွဲစည်းကမ်းတွေကိုဖောက်ပြက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဒေသခံတွေကန့်ကွက်ရကအငင်းပွားမှုဖြစ်ခဲ့တာကိုအခုအခါတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေတာပါလူစုလူဝေးနဲ့ရုပ်တည်းအခြေအနေတိကြုံခဲ့ရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပြီးရွေးကောက်ပွဲဆိုင်ရာစီမင်းတွေချိုးဖောက်ရင်းအရေးယူမယ်လို့လည်းမကွေးတိုင်းရွေးကောက်ပွဲကော်မရှင်အတွေ့အမှုဦးစိုးတူဦးက VOA ကိုပြောပါတယ်
ဒီကဘယ်ဆောင်ရှင်အရကျွတ်တင်မဲ့ပြတဲ့လုပ်ငန်းချင်းမရက်ဆိုင်တော့ကျွန်တော်တို့လုပ်နေတယ်နောက်တစ်ခုကကျတော့ဒီဟိုမနီယာဖြစ်တဲ့မဲပုံတော့ကျွန်တော်တို့ချိတ်ပစ်ပြီးတင်ထားပါတယ်ကျွန်တော်တို့ကဟိုပါပဲဟိုမြို့နယ်မှာသူတို့ဒီနေ့စစ်ဆေးနေပါတယ်အဲ့ဒါလေစီဝင်ဆောင်နေပါတယ်နော်အဲ့ဒါလေးပြီးမှကျွန်တော်ကြည့်ရမှာနော်အဲ့တော့ဟိုစစ်ဆေးပြီးတဲ့အချိန်ကျမှသူတို့ဒီကဘယ်ဥရနဲ့ညှိတယ်ဆိုလို့ရှိရင်ညှိတဲ့အတိုင်းလုပ်မှာမဟုတ်ဘူးစစ်ဆေးနေတယ်မှာနော
်အသက်60နဲ့ထက်တကြီးပိုင်းနေပါဝင်ကျွတ်တင်မဲပြရမှာပေါ့မြုံနဲ့ကျွင်းကြီးရွာကရက်ွက်နဲ့ကြီးရွာကော်မရှင်ဥက္ကဋ္ဌကမဲဆန္ဒရှင်တွေကိုစားမဲပြားတွေမှာတစိမ့်တုံးထုပေးခဲ့တယ်ဆိုပြီးမကျင်တဲ့ရွာကလူစုလူဝေးဖြစ်ပွားခဲ့တာပါကိုစားမဲပြရမှာလည်းမဲဆန္ဒရှင်တွေစနအတိုင်းမဟုတ်ပဲမဲပေးခဲ့တာကြောင့်ကန့်ကွက်မှုတွေထွက်ပေါ်လာခဲ့ပြီးနောက်အရေးယူပေးဖို့တောင်းဆိုခဲ့ကြတယ်လို့လည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ပေါ့မြုံနဲ့လွတ်တော်ကိုယ်စားလှယ်လောင်းဦးရဲထွန်းဝင်းကပြောပါတယ်
အခုစီးရောင်းနေနေတဲ့ကဒီဟာဒီမဲတွေကိုကျွန်တော်ကပယ်ဖြတ်တင်နေအဲဒီဘယ်ဘီဘီအပေါ်ဟွာ40ကလည်းဘဲဆန္ဒအစ်စ်ဟိုဘောပြေးခွင့်ပြုမယ်နောက်ပြီးတော့ပြူရမယ်ပေါ့သူတို့တောင်းဆိုတာကနောက်တစ်ချက်ကကြတော့ခါကြတော့ဒီဥပဒေနဲ့မညီလို့တဲ့ခေဟိုရကင်းတော့မရှင်ကလူတွေကိုမြို့နယ်ကမရှင်ကလူတွေကိုဆိုက်တဲ့နဲ့ကျွန်တော်ဟိုညီမျှတဲ့ဆိုပြည်တန်အရေးယူဆောင်ရမှုလုပ်ပြရမှာပေါ့ဒါရတာကြေးရွာကတောင်းဆိုတာတွေပေါ့ကြေးရွာကတောင်းဆိုတာတွေကိုဥပဒေနဲ့ညီတယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့အကောင်အထည်ဖော်နိုင်အောင်ကျွန်တော်တို့တွန်းအားပေးရမှာဆိုပြီးခရီးပေးလိုက်တော့ကြေးရွာတိကြီးရွာတွေကဆက်ခံသွားတာပေါ့အဲကြေးရွာသူကြေးရွာတွေကတောင်းဆိုတာတွေအားလုံးကိုလုပ်ပေးမယ်လို့တော့ခရိုင်ကော်မရှင်ကတော့အဲ့လိုပြောပါတယ်
အငြင်းပွားမှုဖြစ်ပွားခဲ့ပြီးနောက်ကျွင်းကြီးရရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကိုတာဝန်ကဖိရှားခဲ့ပြီးမဲပေးတဲ့လုပ်ငန်းရှင်တွေဆက်လက်ဆောင်ရွက်နိုင်အောင်စီစဉ်နေတယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်မဲမတမာမှုတွေရွေးကောက်ပွဲဆိုင်ရာစီကံဖောက်ပြက်သူတွေကိုတော့ငွေတန်ကနေထောင်နဲ့အထိအပြစ်ပေးနိုင်တယ်လို့လည်းရွေးကောက်ပွဲလုပ်ငန်းတွေကိုစောင့်ကြည့်ကဲခတ်နေတဲ့ကနောင် Institute ကဒါရိုက်တာဦးတန်းမြတ်ဆိုကပြောပါရယ်ဟော
ကျွန်တော်ကရွေးကောက်ပွဲမတမာမှုထဲမှာတော့ဒီ ဝေဒန်နဲ့ထောင်တန်နဲ့နှစ်ရက်လုံးကိုတော့ဆားလို့ရတယ်ဆိုပြီးတော့လောက်ထားတာရှိတယ်ဗျာ။ဒါပေမဲ့ဒီအဆုံးဖြတ်အပြည့်ပြက်ကပြည်တော်စုဒီ Recovery Commission ရဲ့အဆုံးဖြတ်ဒီပြည့်ပြတ်မှုစစ်ဆေးရမည်ဆိုတာမျိုးချက်ထားတဲ့အတွက်ကြောင့်မို့အဲ့တော့ဘယ်လိုပြောမလဲဒီ Recovery Commission အဖွဲ့ဝင်တွေအတွက်တည်ထောင်တော့ပြည်မှုပြည်တံလောကမျိုးထဲထားတော့မရှိဘူး။ဒီ Recovery မတမာမှုတွေလောက်လာခဲ့တယ်ဆိုရင်တော့အဲဒီမတမာမှုတွေဆက်ပေါ်လာမယ်ဆိုရင်တော့ဒီလိုအဲ့လိုခုနလိုငွေတန်ဟောထောင်တော့နှစ်ရက်လုံးချမှတ်လို့ရတယ်ဆိုပြီးတော့ဒီ Recovery ဒီကဒီမောင်ချင်းဆိုင်ရာဥပဒေမှာတော့ကြာထန်းတာလို့ရှိတယ်ပေါ့နော်အဲ့တော့အဓိကတော့ဒီထဲမှာပြတာကတော့ကြာတသိန်းတက်မပူသောငွေရံရဲ့တစ်နှစ်တက်မပူသောထောင်တန်းရဲ့ဆိုပြီးတော့ဒီထက်ပါမျိုးရှိတယ်
ကိုဗစ်ကရောဂါကာလကန့်သက်ချက်တွေကြားကျင်းပမဲ့ရွေးကောက်ပွဲမှာတက်ကြီးပိုင်းတွေမဲဆန္ဒနေမြေပြင်ပရောက်နေသူတွေနဲ့နိုင်ငံဝန်ထမ်းအပါအဝင်ရွေးကောက်ပွဲနေ့မှာမဲပေးဖို့အခက်အခဲရှိသူတွေကိုကြာသာပရိနိကစပီးကြိုတင်မဲပေးခွင့်ပြုထားတာပါနိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်မြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပေမဲ့လွတ်လပ်မျှတတဲ့အခြေအနေမရှိဘူးဆိုပြီးတိုင်းနယ်ပြည်နယ်6ခုကမဲဆန္ဒနေမြေတွေကိုရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့အတွက်မဲဆန္ဒရှင်ခန့်မှန်းကြီးတန်းကျော်မဲပေးခွင့်ဆုံးရှုံးမဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာကျွန်တော်ထောင်းအကန့်မှာ VOA တက်သတင်းပေးပို့ထားတာဖြစ်ပါတယ်
စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။တမရရွေးကောက်ပွဲကျင်းပဖို့၃ရက်သာလိုတော့တဲ့အမေရိကန်ပြည်ထောင်စုမှာကြိုတင်မဲ့ပေးသူအရေအတွက်စုစုပေါင်း85တန်းကျော်ရှိသွားပြီးပြည်내တည်တည်မှာရှိနေတဲ့မြန်မာနယ်ပွားအများပြားလဲကြိုတင်မဲတွေပေးခဲ့ကြတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။ကျွန်မအင်ဂျင်နိုင်ပါရှင်။Texas ပြည်နယ်မှာဆိုရင်ကြိုတင်မဲပေးတဲ့အရေအတွက်ဟာ2016ခုနှစ်မှာစုစုပေါင်းမဲပေးခဲ့တဲ့အရေအတွက်တက်တောင်ကျော်လွန်နေပြီးလက်ရှိစည်းအရ6တန်းကျော်သွားပြီလို့ပြည်နယ်အစိုးရထိပ်တန်းတာဝန်ရှိသူတဦးကတောက်ကြနေမှာကြေညာခဲ့ပါတယ်။ဒီတစ်ကြိမ်ရွေးကောက်ပွဲမှာအသက်အရွယ်ငယ်သူကြီးသူမရွေးတန်းနဲ့ချီပြီးတက်တက်ကြွကြွနဲ့ပါဝင်မဲထဲကြတာကိုတွေးမြင်နေရတယ်လို့ American သတင်းဌာနတွေကလည်းအထူးဖော်ပြခဲ့ကြပါတယ်။နယူးယောက်ပြည်နယ်မှာကြိုတင်မဲပေးခဲ့ကြသူတွေထဲပါဝင်တဲ့နယူးယောက်မြို့ကမြမအရေးတက်ကြွလှုပ်ရှားသူကိုမိုးချန်းကတော့သူ့ဘာကြောင့်ကြိုတင်မဲပေးခဲ့တယ်လဲဆိုတာအခုလို VOA ကပြောပါတယ်
။ဟုတ်အဓိကတော့ကျွန်တော်တို့ဒီလက်ရှိဖြစ်ပေါ်နေတဲ့ကတ်ယောဂါပဲဗျာဒီကိုဗစ်ကိစ္စကြောင့်ပဲအဓိကလို့ပြောရမှာပေါ့နော်အဲဒီကိုဗစ်ကြောင့်ဖြစ်တယ်ဆိုတော့အဓိကကဟိုဒီနိုဝင်ဘာလဥစားပေါ့နော်၃ရက်နေ့မှာလုပ်မယ်ရွေးကောက်ပွဲမှာကတရက်သေးဆိုတော့ပုံမှန်အပြည့်တရက်သေးပေါ့နော်ဒီတရက်သေးဆိုတော့လူကြီးကအကုန်လုံးသွားပြီးတော့မဲယုံမှာပြုံနေမှာလေနောက်ပြီးတော့အဲ့လိုမျိုး၆ပီခွာမယ်ဆိုတော့အဲစီကန်းနေရာလဲရှိနေတဲ့အချိန်ကြတော့ကဘလူနီနဲ့မှတရက်သေးမှာအကုန်လုံးမပြီးနိုင်ဘူးအဲ့ဒီအချိန်ကြတော့ကျွန်တော်တို့မဲမပေးလိုက်ရမှာလဲစိုးရိမ်နေပေါ့နော်ဆိုတော့အဲဒါကျွန်တော်တို့ကြိုတင်မဲပေးရတာပါအ
ဲ့လိုမျိုးကြိုတင်မဲတွေပေးလိုက်ရမှာစိုးရိမ်နေဆိုတာမျိုးကဘာကြောင့်ပါလဲရှင
်ဘာကြောင့်လဲဆိုတော့ဒီတစ်ခေါက်ကတော်တော်ရေးကြီးကက်ယောဂါဖြစ်တဲ့တပြိုင်တည်းထဲမှာလဲပဲလက်ရှိရှိနေတဲ့သမရကဒါကျွန်တော်အမြင်မှာတော့အရန်ကိုဖျူဖျဲနိုင်တယ်ကိုဗစ်ကိုနိုင်နိုင်နေနေနဲ့မထိန်းသိမ်းတဲ့အတွက်ကြောင့်တရုတ်ပြည်ကဒီပိုးဒီတရုတ်ပြည်ကလာတယ်လို့သူကဆွဆွဲတယ်တပြိုင်တည်းထဲမှာလဲပဲတခြားနိုင်ငံတွေကိုကြည့်ကြည့်လိုက်ရင်တရုတ်ပြည်ကလာတယ်ဆိုပြီးတော့မှချိန်ရုံးခိုင်အော်နေတာမျိုးမဟုတ်ဘူးနဲ့ကိုယ်တိုင်းပြည်ကိုကိုကာကွယ်နေတဲ့ဟာမျိုးတွေမြင်တွေ့ရလိမ့်မယ်။ဒါပေမဲ့ဒီသမရကအဲ့လိုမျိုးတွေလုပ်တာလည်းမတွေ့ရအောင
်။အလားတူမယ်ရီလန်းပြည်နယ်မှာနေထိုင်တဲ့ကချင်နယ်ဘွားကမ်ဆန်အန်ဆန်ကလည်းသူ့မိသားစုဝင်တော်တော်များများကြိုတင်မဲပေးခဲ့ကြကြောင်းအခုလိုပြောပြပါဗ
ျ။ကျွန်တော်ရဲ့ဒီအရင်ဟိုမိသားစုထဲရေရောအများပိုင်းအကုန်ကြိုတင်မဲစာတဲကနေပို့တာပို့ကြပေါ့နော်။ဒါပေမဲ့ကျွန်တော်ကတော့မဲပုံဒီမဲယုံတော့မသွားတဲ့အဓိကတော့ဒီကိုဗစ်ကာလပါတမဒရဲ့စွမ်းဆောင်မှုကိုတချို့ကကျင့်တတ်လို့တချို့ကအင်မတန်ကိုကျင့်တတ်တဲ့ပိုင်းလိပီလာရှိကြဆိုတော့တကယ်လို့အမေရိကန်နိုင်ငံကကိုရင်းတဲ့ပါတီကိုပိုဆွတ်ဆွတ်မြဲဖြစ်လာတော့ကြည့်ရပြအဲ့လို့ဆိုဒီနှစ်ကတော့ဘူတာထာနောက်ဆိုတဲ့ဒီမဲပေးရတဲ့သူအရေးတော့ကအင်မတန်ကိုများတဲ့အဆင့်ရောက်သွားတယ်ဗ
ျ election နေ့မှာမဲပေးရင်ရောဟိုတန်းစီတာတွေပါတယ်ပေါ့နော်အဲ့ဒါမျိုးတွေကိုမဲမပေးလိုက်ရမှာလို့ပါတော့အဲ့ဒါမျိုးစိုးရိမ်မှုတွေရောရှိပါလားရှင်
မရှိပါကြဆော့ဆော့တော့မယ်နောက်တစ်ခုကတော့ဒီနှစ်ကတော့ကြိုတင်မဲပေးတဲ့နှုန်းကအင်မတန်များတယ်ဆိုတော့တကယ်ရောလဲယုံသွားတဲ့လူကလည်းအလောက်ရှိမယ်လို့ကျွန်တော်မထင်ဘူးဗျ
သမရထရန့်နဲ့ဒီမိုကရက်သမရလောင်းဂျိုးဘိုက်တန်တို့နှစ်ဦးလုံးကတော့မနေ့ကသူတို့အကျိတ်နဲ့ရှင်ပြန်ရမယ်အနောက်အလယ်ပိုင်းပြည်နယ်တွေမှာအပြိုင်ဆိုင်မဲဆွဲစည်းရုံးနေကြပါတယ်သမရထွတ်အနေနဲ့ပထမတစ်ချိန်ကအလွယ်တကူအနိုင်ရခဲ့တဲ့ပြည်နယ်တချို့မှာဒီတစ်ချိန်မှာတော့အကျိတ်နဲ့ရှင်ပြန်ရဖို့ရှိနေပါတယ်ရှင်
မြန်မာတမတော်ကနိုဝင်ဘာလကုန်တီတစ်ဖက်သက်အပြစ်ရကြောင်းတက်တန်းတူးလိုက်တဲ့အပေါ် အခြေခံသဘောတရားအရကြိုဆိုပေမဲ့ထာဝရညဉ့်ဉဏ်ရေးဖော်ဆောင်လိုတဲ့ဆိုရင်အနှစ်သာရရှိတဲ့အပြစ်ခတ်ရစေရေးဖြစ်ဖို့လိုတယ်လို့ပြည်ပရောက်တိုင်းသားရေးလှုပ်ရှားသူတချို့ကသုံးသပ်တဲ့အကြောင်းကိုတင်ပြခြင်းပါတယ်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာကိုဗစ်ကာယောဂါကာကွယ်ထိန်းချုပ်ရေးအရှိန်မြင့်လှုပ်ဆောင်ဖို့နဲ့ထာဝရညဉ့်ဉဏ်ရေးဖော်ဆောင်ရမှာထိရောက်အောင်မြင်စွာဆောင်ရွက်နိုင်ဖို့အတွက်လူဝင်မာလာတရက်ကနေ30ရင်းနေထိမြန်မာတပ်မတော်ဘက်ကတစ်ဖက်သက်အပြစ်ရစေထားမှာဖြစ်ကြောင်းတမရော်ကာကွယ်ရေးဦးစီးချုပ်ယုံကတောက်ကြနေမနေ့ကကြေညာခဲ့တာပါဒါပေမဲ့အခုလိုအပြစ်ရဖို့ကြေညာတဲ့အထက်မှာတော့အကြမ်းဖက်အုပ်စုလို့မြန်မာစစ်တပ်ကသတ်မှတ်ထားတဲ့အဖွဲ့တွေလှုပ်ရှားတဲ့နေမြေတွေမပါဝင်ဘူးလို့လည်းဖော်ပြထားပါတယ်မြန်မာတမရော်ကအခုလိုတစ်ဖက်သက်အပြစ်ရကာလသက်တမ်းတိုးလိုက်တဲ့အပေါ်ကြိုးဆိုပေမဲ့တိရောက်တဲ့အပြစ်ခတ်ရစဲမှုဖြစ်လာမှာမဟုတ်ဘူးလို့မြန်မာနိုင်ငံတွင်တိုင်းသာပြည်ပကတွေကိုနှစ်ပေါင်းများစွာလေ့လာနေတဲ့ဂျာမနီနိုင်ငံမှနေထိုင်သူဆိုင်းဝမ်ဆိုင်းကသုံးသပ်ပါတယ်
အပြစ်ခရစေဆိုလို့ရှိရင်ဘယ်လိုအပြစ်ခရစေဖြစ်ကျွန်တော်တို့ကြိုဆိုရမှာပါနော်ဒါပေမဲ့ဒီအဖွဲ့ကျက်စားတဲ့နေရာဟိုအဖွဲ့ကျက်စားနေရာလည်းကျွန်တော်တို့မပါဘူးဆိုတော့ဒီလုံးကျွတ်အပြစ်ခရစေဆိုတဲ့ဥစ္စာတော့အတိတ်ပဲတော့မရှိဘူးဖြစ်တာသူအကျိုးအပတ်ကနေတွေ့ကြည့်လို့ရှိရင်တော့ UN Secretary General ကနေပြီးစစ်ပွဲရှိတဲ့နေရာတွေရပ်ပြီးပါပါညာလည်းသူကတောင်းဆိုတဲ့အခါကျတော့အဲ့ဒါကိုကျွန်တော်လည်းလုပ်ပါရဲ့ဗျာဆိုတော့သူကလုပ်ပြတဲ့ပုံစံမျိုးသူကပေါက်တယ်
တမရော်ကတော့အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့ကိုပြီးခဲ့တဲ့မတ်လ23ရက်ကစပြီးအကြမ်းဖက်အဖွဲ့ဖြစ်ကြီးညာထားသလိုမတရားအသင်းဖြစ်နေလဲကြီးညာထားတာပါဒီလိုအေးအေးတပ်ဖွဲ့ကစီရေးလှုပ်ရှားနေတဲ့ဒေသကိုခြံလက်ထားတဲ့တမရော်ရဲ့အပြစ်ရကြီးညာချက်ဟာဟန်ပြတာဖြစ်တယ်လို့အမေရိကန်ရောက်ရခိုင်လူမှုအဖွဲ့အစည်းဒုဥက္ကဋ္ဌကိုသိန်းထွန်းဆန်ကမြင်ပါတယ်
သဘောတရားအရတော့အပြစ်ခတ်ရစဲတယ်ဆိုရင်အမြဲကြိုဆိုရမှာဖြစ်ပါတယ်။သို့တော့ COVID-19 ကိုထိန်းချုပ်ဖို့ရပြီးတော့ရွေးကောက်ပွဲကိုတရားမျှတစွာဖြစ်ဖို့ရဆိုရဒီနှစ်ခုအကြောင်းပြပြီးတော့သူတို့အဲဒီလိုတွေလုပ်နေတယ်ဆိုရအဟာမျိုးမြန်မာပြည်သူတွေကိုပြတာဖြစ်နိုင်တယ်။ပြီးတော့နောက်တစ်ချက်ကကဘာကိုလည်းလှုပ်ပြတဲ့သဘောပဲထင်ပါတယ
်။တမရော်ကတစ်ဖက်သက်အပြစ်ရထားကြောင်းကြေညာထားခြင်းအတွင်းစက်တင်ဘာ23ကနေအောက်တိုဘာ20ကာလအထိတမရော်နဲ့ RCSS SSA တို့ကြားတိုက်ပွဲအကြိမ်30တောင်းပလောင်ကိုကန့်ပူပေါင်းတပ်ဖွဲ့နဲ့အစိုးရတပ်တွေကြား10ကြိမ် TNL နဲ့တီးတန့်တိုက်ပွဲ8ကြိမ်ဖြစ်ခဲ့တယ်လို့တမရော်သတင်းမှပြန်ကြားရေးအဖွဲ့ကစာရင်းထုတ်ပြန်ထားပါတယ်ဒါတွေကိုကြည့်ရင် UWSA ဦးဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်တပ်ပေါင်းစုကြီး FPNCC နဲ့ဆိုင်တဲ့ဒေသတွေမှာတိုက်ပွဲမရဆဲနိုင်သူ၍ညဉ့်ညံ့ရေးအလန်းကွာဝေးနေအောင်မယ်လို့ဆိုင်းဝမ်ဆိုင်းကမြင်ပါတယ
်သူကတကယ်အင်အားအကြီးဆုံးဖြစ်တယ်FPNC ဒီရလအဖွဲ့ကနေပွဲလို့ရှိတယ်။နောက်ပြီးတော့တိုင်းသာစေရအစုအလုံးရဲ့80ရာခိုင်နှုန်းလောက်သူတို့လက်ထက်မှာတော့ရှိတော့။ဆိုတော့အဲ့ဒီ80ရာခိုင်နှုန်းလောက်ရှိတဲ့လက်နက်ကင်အဖွဲ့တွေကိုသူကပတ်လတ်ထားလိုက်တဲ့အတွက်ကြောင့်မို့ဘယ်လိုလုပ်ပြီးကျွန်တော်တို့ညီညီရမှာလဲလို့။အဲ့ဒါကျွန်တော်တို့ကမေးခွန်းထုတ်ဆရာရှိတော့
။တကယ်တော့အကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ AA တပ်ဖွဲ့ရှိရာဒေသကိုအစိုးရတပ်ကထိုးစစ်ဆင်နေတာဟာ AA ကိုတိုက်ရိုက်ရှင်းလင်းနေတာမျိုးမဟုတ်ပဲအပြစ်မဲ့ပြည်သူတွေကသာဒုက္ခအန္တရာယ်တွေကြုံတွေ့နေရတယ်လို့ကိုသိန်းထွန်းဆန်ကထောက်ပြပါတယ်
။ထားပါတော့အကြမ်းဖက်လို့တတ်မှတ်ထားတဲ့အာခင်အာမီပေါ့နော်ဖွဲ့စည်းကိုဒါလိုက်ထိုးစစ်ဆင်တာမျိုးမဟုတ်ပဲနဲ့ဒီပြည်သူလူထုကိုသွားပြီးတော့ပြစ်မှတ်ထားပြီးတဲ့ကြီးသွားလုပ်နေတာကိုတွေ့ရှိရပါတယ်။ရွာတွေကိုမီးရှို့တယ်၊ရွာတွေကိုပြစ်ခတ်နေတဲ့ဓာတ်တွေစက်တိုက်ဖြစ်နေတယ်ခင်ဗျ။အဲ့ဒီဟာတွေကဘာမှရက်တန့်သွားမယ့်သဘောတရားမရှိပါဘူး
။ AADNL, MNDE တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့ကလည်းကိုဗစ်ထိန်းချုပ်ရေးနဲ့မြန်မာနိုင်ငံယူကောက်ပွဲချုံးမွေစီရေးအတွက်စက်တင်ဘာလ1ရက်ကနေနိုဝင်ဘာ9ရက်နေ့ထိအပြစ်ခတ်ရစဲထားမှာဖြစ်ကြောင်းကြေညာထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ထွေထွေယူကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ယူကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအထွတ်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီဇန်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်နေပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်နေပေးသွားမှာဖြစ်ပါတယ်ရှင်။
ွားပြန်ပြန်အခုဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေရသလဲဆိုတာကိုကြည့်ကြရအောင်ပါ။မူရင်းအပေါ်မူရင်းသုံးနှုန်းတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကြော်စံသားပါ။ပူလမရဇဝမှုကိုနှိမ်နှင်းဖို့တရုတ်အချက်ပြချင်းဆွဲကောင်းစဉ်နဲ့ Sebastian Strange ရေးတဲ့ဆောင်းပါးကို The Diplomat ကထုတ်လုပ်ပြလိုပါတယ်။အစ်တောင်အရှတ်တော်မှာကစီနိုလမ်းကစားရုံလုပ်ငန်းတွေနဲ့နာမည်ပြနေသူစီဂျိုင်းဂျင်းအပေါ်တရုတ်အစိုးရနိုင်နေနေနဲ့မထင်ချုံနိုင်ဘူးဆိုတဲ့ကြောင့်ရေးသားထားတာဖြစ်ပါတယ်။တရုတ်နိုင်ငံက investigative media လို့ပြောရမယ်။စုံစမ်းစစ်ဆေးရေးသားတဲ့ Taijin media ကအောက်တိုဘာ23မှာဆောင်းပါးတပုတ်ရေးသားလိုက်ပါတယ်။အဲဒီဆောင်းပါးမှာအစ်တောင်အရှတလွန်နောက်ကျောင်းမရှိတဲ့ဖုန်ဖြိုးလုပ်ငန်းတွေရဲ့နောက်ွယ်ကရှိနေတဲ့ဒီ Xi Jinping အကြောင်းစုံစမ်းစစ်ဆေးဖော်ထုတ်ထားတဲ့ဆောင်းပါးဖြစ်ပါတယ်။သူဟာဟောင်ကောင်မှာမှတ်ပုံတင်တဲ့ Yatai International Holding နဲ့မြန်မာကမ္ဘောဒီးယားတို့နိုင်ငံတွေမှာလုံခြုံရေးစီးပွားရေးလုပ်ငန်းတွေလုပ်နေတဲ့သူဖြစ်ပါတယ်။သူဟာ2012မှာတရုတ်နိုင်ငံတရားဥပဒေအရအရေးယူမှုကိုထွေပြေးတင်းချောင်နေပြီးအစ်တောင်အရမှာ online casino လုံခြုံရေးလုပ်ငန်းကဒေါ်လာ3ပေါင်းရထောင်ချီအများရနေသူဖြစ်ပါတယ်။ဒီထက်မှာမြန်မာနိုင်ငံနဲ့ထိုင်းနယ်စပ်မှာလုပ်နေတဲ့ Yatai စီမံကိန်းလည်းပါဝင်တယ်လို့ဆိုထားပါတယ်။ဒါဟာတေဝရဲ့ရဇဝမှုဆိုင်ရာအရေးယူမှုတွေဒေတာရင်းမှာသိထိရောက်မှုမရှိဘူးဆိုတာကိုပြသနေတယ်လို့လည်းရပါတယ်။တကယ်တော့သူက2014တရုတ်နိုင်ငံရှန်ဒေါင်းတရားရုံးတရုံကပြစ်မှုထင်ရှားစီရင်ခံထားရသူဖြစ်ပါတယ်တဲ့။အဲဒီမှာအမှုကတော့တရုတ်နိုင်ငံကိုအဓိကထားပြီးဖိလစ်ပိုင်မှာအခြေစိုက်တဲ့တရားမဝင်လမ်းကစားလုပ်ငန်းကိုလုပ်ခဲ့တဲ့ကိစ္စဖြစ်တယ်လို့ဖော်ပြထားပါတယ်။ရှီဟာမြန်မာနိုင်ငံနဲ့ကမ္ဘောဒီးယားမှာအခြေချခြင်းကစပြီးအဲ့ဒီမှာအာနာရှိသူတွေနဲ့ရင်းနှီးနှီးထိတွေ့ဆက်ဆံခဲ့တဲ့2019မှာဆိုရင်နိုင်ငံသားအဖြစ်အသီးမှတ်ပြုထားခြင်းခံရသူဖြစ်တယ်လို့လည်းရေးထားပါတယ်။ထိုင်းမြန်မာနေဆက်ကအမေရိကန်ဒေါ်လာ15ဘီလီယံသန်းပေါင်း15,000တန်ဖိုးရှိတဲ့ယာတိုက်စီမံကိန်းဟာမြန်မာစစ်တပ်နဲ့ဆက်ဆံနေသောလက်နက်ကိုင်အဖွဲ့တစ်ခုနဲ့ပူးတွဲလှုပ်ဆောင်နေတာဖြစ်ပြီးတော့ဒီစီမံကိန်းထဲမှာသိပ္ပံနဲ့နည်းပညာလုံခြုံရေးနဲ့ဖြည့်ပျော်ရေးခရီးသွားလုပ်ငန်းရင်ကျိမှုစိုက်ပျိုးရေးစားတဲ့စီမံကိန်းပေါင်းစုံလွှမ်းခြုံရည်မှန်းထားတာဖြစ်ပေမဲ့တကယ်လက်တွေ့မှာတော့အွန်လိုင်းလမ်းကစားကူတာလုပ်နေတာဖြစ်တယ်လို့လည်းဆိုထားပါရယ်အခုရှေကုတ်ကိုစီမံကိန်းမှာဆိုလို့ရှိရင်လမ်းကစားယုံကြည်အ ਨੇ ဆုံးသုံးခုပါဝင်နေတယ်လို့လည်းဖော်ပြပါရယ်ရထားကြီးကတော့သူရဲ့စီမံကိန်းဟာတရုတ်သမ္မတရှီဂျင်းဖင်ရဲ့ခပတ်လန်းစီမံကိန်းနဲ့ဆက်စပ်နေတယ်လို့ပြောဆိုခဲ့တဲ့အတွက်မြန်မာနိုင်ငံဆိုင်ရာတရုတ်ဝန်ကြီးကတော့ညှင်းဆန်ခဲ့ရတယ်လို့မြန်မာအစိုးရကလည်းစုံစမ်းစစ်ဆေးဖို့လှုပ်လာရပါတယ်တဲ့။တရုတ်ကလည်းပဲဒီစုံစမ်းစစ်ဆေးမှုကိုသူတို့ကူညီဆောင်ရွက်ပါမယ်လို့ပြောထားကြောင်းဖော်ပြပါတယ်။ကမ္ဘောဒီးယားနဲ့မြန်မာနိုင်ငံပေါ်တရုတ်နိုင်ငံရဲ့နိုင်ငံရေးဩဇာလွှမ်းမိုးမှုဟာစီးရီးသာသာကြီးရှိနေပါရဲ့နဲ့ဒီကိစ္စအတွက်ထိထိရောက်ရောက်မဆောင်ရွက်နိုင်တာဟာသူတို့အနေနဲ့ဒီတင်းချောင်နေသူတွေကိုအရေးမယူနိုင်တာလားသူတို့မဟုတ်အရေးယူဖို့ဆန္ဒမရှိတာလားဆိုတာစိတ်ဝင်စားဖို့ကောင်းတယ်။တရုတ်ကတော့BRI ကကဘာလန်စီမံကိန်းကိုတကယ်ခန့်ထဲတဲ့စီမံကိန်းကြီးတစ်ခုဖြစ်လှုပ်ဆောင်နေပေမဲ့အခုလိုမတမာတဲ့စီးပွားရေးလုပ်ငန်းတွေကလည်းသူ့ရဲ့ပခုံးမှာခိုလိုက်လာတာကိုစဉ်းစားစရာဖြစ်တယ်လို့ဆိုပါတယ်။2019မှာတရုတ်နိုင်ငံကပြည်ပရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့လိုက်နာရမယ့်စီမံစည်းကမ်းသစ်တွေကိုပြဋ္ဌာန်းချမှတ်ခဲ့ပေမဲ့ဒီ BRI ကကဘာလန်စီမံကိန်းကတော့အဲဒီစီမံစည်းကမ်းသစ်တွေအောက်မှာအကျုံးဝင်ဖြစ်နေတယ်လို့ရေးသားထားပါတယ်ခင်ဗျာ။
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျမခင်မြူထွေးကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာထူးထူးရွေးကောက်ပွဲတွေမကြခင်ရပ်ပိုင်းတွင်ကျင်းပတော့မှာဖြစ်သလိုဒီရွေးကောက်ပွဲမှာအမျိုးသမီးလွှတ်တော်ကိုစလဲလောင်းတထောင်ကျော်ပါဝင်ရှင်ပြိုင်ဖို့ရှိနေပါတယ်။ဒီလိုရှင်ပြိုင်ကြမယ်ကိုစလဲလောင်းတွေထဲမှာတပေးတမ်းမျိုးနဲ့ပြည်သူ့လွှတ်တော်နေရာအတွက်လူ့ကောင်တစ်ဒီမိုကရက်တစ်ပါတီကနေဝင်ရောက်ရှင်ပြိုင်မဲ့မတ်ဤတင်စာမောင်ကတော့အသက်အငယ်ဆုံးအမျိုးသမီးလွှတ်တော်ကိုစလေလောင်းတယောက်ဖြစ်ပါတယ်။လူငယ်အမျိုးသမီးတယောက်ရဲ့ရွေးကောက်ပွဲနိုင်ငံရေးအတွေ့အကြုံ ကြုံတွေ့ရတဲ့စိန်ခေါ်မှုအခက်အခဲဘယ်လိုနေနေအိမ်မက်တွေနဲ့ဂျာရီကိုကြော်ဖြတ်ဖို့ကြိုးစားနေတယ်လဲစူရာတွေကိုမဲဟိတင်စာမကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင်
သမကရမှာကျောင်းသားလှုပ်ရှားမှုလေးရင်းနှီးခဲ့ရင်းနှီးခဲ့ပြီးတော့သူကဒီနောက်ပိုင်းစဉ်းစားရဲကျောင်းသားနိုင်ငံရေးကိုပဲဆက်သွားမလားပေါ့ဒါမှမဟုတ်ဒီပါတီချင်းဝင်ပြမဒီနိုင်ငံရေးတမားပြောင်းဖြစ်လှုပ်ရှားမလားဒီမှာစဉ်းစားတဲ့ခါကျတော့ဒီမှာဒီလူ့ကောင်တဲ့ဒီမိုကရက်တစ်ပါတီနဲ့ကျတော့ဒီမှာတော့ဟိုကျောင်းသားလှုပ်ရှားမှုထိုင်နေရင်းနှီးတယ်ရင်းနှီးရဲ့ခါကျတော့ဒီပါတီချင်းဝင်ဖြစ်သွားရင်ဝင်ဖြစ်သွားရမှာနိုင်ငံရေးကိုဆက်ပြီးလှုပ်ရှားဖြစ်တယ်ပေါ့နော်အတိအကားကတော့ဒီမျိုးတို့ဒီအောက်ခင်မှာဖြစ်နေတဲ့အတန်လေးအားလုံးကိုလွတ်တော်ထဲမှာတင်ပြခြင်း။အခုလွတ်တော်ရဲ့ရောက်နေလွတ်တော်အမတ်တရားလဲအညီမတို့အတန်တွေဘာမှပြောပြခြင်းမရှိဘူးထုတ်ဖို့ပြောကြားခြင်းလည်းမရှိဘူး။ဒီအခါကျတော့ညီမကဒီကိစ္စအတွက်အကြီးကောက်ဝယ်ဝင်မှုတက်ပြင်းနေရနဲ့နဲ့လောက်ရှိပေါ့။ဒီညီမကအသက်ကလည်းမပြည့်တဲ့အခါကျတော့ဒီတစ်ခေါက်မှာတော့ညီမအသက်လည်းပြည့်သွားတဲ့အခါကျတော့ဒီတစ်ခေါက်ကြီးကောက်ဝယ်ရဝန်ပြန်ဖြစ်တာ။
ကျားတော့မကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြန်မဲ့အသက်ငယ်ဆုံးအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းမအီတင်စာမောင်ပြောသွားတာပါမအီတင်စာမောင်ဟာအခုလိုနိုင်ငံရေးပါတီတစ်ခုမှာပါဝင်မလှုပ်ရှားခင်တုန်းကတော့မြန်မာနိုင်ငံမှာပညာရေးစနစ်ပြုပြင်ပြောင်းလဲမှုတွေဖြစ်လာဖို့လှုပ်ရှားခဲ့တဲ့အမျိုးသမီးလူငယ်တစ်ယောက်ဖြစ်ပါတယ်ရတနာပုံចောင်းသားသမဂါရဲ့ပထမဆုံးအမျိုးသမီးဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ဘူးသူဖြစ်တယ်လို့2015ចောင်းသားသပိတ်မှာဦးဆောင်ပါဝင်ခဲ့တဲ့အတွက်တစ်နှစ်ကျော်ဖမ်းဆီးထိန်းသိမ်းခံခဲ့ရသူလည်းဖြစ်ပါတယ်လက်ရှိမှာတော့လူ့ကောင်တဲ့ဒီမိုကရက်တစ်ပါတီလူငယ်အဖွဲ့ကိုဦးဆောင်နေတယ်လို့ပါတီတစ်ခုလုံးရဲ့ဦးဆောင်ကဏ္ဍမှာလည်းပါဝင်နေသူဖြစ်ပါတယ်။အသက်26နှစ်အရွယ်မက်အီတင်စာမောင်အတွက်ဒီနေ့20ပြည့်ရွေးကောက်ပွဲကတော့ပထမဆုံးအကြိမ်ဝင်ပြန်ခွင့်ရတဲ့ရွေးကောက်ပွဲပါ။ငွေရည်သူတယောက်လည်းဖြစ်အမျိုးသမီးတယောက်လည်းဖြစ်တဲ့အတွက်တချို့လူတွေရဲ့အမြင်မှာခြံလက်ထားလိုတာတွေတွေ့ရတယ်လို့မက်အီတင်စာမောင်ကပြောပါတယ်။ဒီမှာကျတ
ော့ကိုဟာကို25နှစ်ပြည့်ပြီဦးဆောင်လို့ရတဲ့အရွယ်မလို့ဝင်ပြိုင်နေဆိုမဲ့ပထမညလုံးညမှာတော့ကျမကခလေးလိုပဲမြင်တယ်။ကျမပါရဲ့ကြက်ပြောကျမမူဝါဒကြီးဘယ်လိုကောင်းအောင်ပဲကြက်ပြောသူတို့ကမှခလေးတယောက်ကလာပြီးစကားပြောနေရပဲထင်တာ။ဟက်ပြီးအသေးကြုံယူပါအောင်ပေါ့။အမတော်တယ်ဟုတ်တယ်။ဒါပေမဲ့ဒီခေါက်မှာတော့တခြားလူကြီးတွေကိုပဲရွေးလိုက်အောင်ပဲပေါ့။ဒီလိုလူငယ်တွေတက်ကတော့25မှာပြိုင်လဲကိစ္စမရှိဘူး။အဲ့လိုမျိုးမဲဆန္ဒရှင်တွေရဲ့အမတတိယစကားတွေကအဲ့လိုတက်တက်လာတာမျိုးရှိတယ်။ဒါပေမဲ့တချို့ကျတော့လည်းအမဒီနေရနဲ့ဟိုဒီလိုနေရာမျိုးရောက်လာတဲ့အတွက်တော်တယ်လို့ပြောရမျိုးရှိလက်ကန်ချိုရာလည်းရှိတယ်။အဲ့လိုအကောင့်ဆိုတာဒုံတွဲနေတယ်။ဒါပေမဲ့ဟိုငယ်တဲ့ခါကျတော့မိန်းကလေးလည်းဖြစ်တဲ့ခါကျတော့မှကျမဘာလဲပြောပြောပတ်ဝန်းကျင်ကျတော့နည်းနည်းအော့စာမသိတယ်လို့ဖြစ်တာပေါ့
။ဒီလိုအမြင်တွေခွဲခြားဆက်ဆံတာတွေကြုံရပေမဲ့လို့ဒါရီကိုသူ့အတွက်အခက်ခဲအတားအဆီးအဖြစ်မက်အီတင်ဆောင်မောင်ကမမြင်ပါဘူး။ဒါဆိုရင်ဘလို့ယာတွေကအတိတ်အခက်ခဲတွေဖြစ်နေတာပါလေ။
ကျမရဲ့ဟာလူငယ်ဖြစ်လို့အမျိုးသမီးဖြစ်လို့ဆိုရင်ဟာအခက်ခဲလို့တော့မမြင်ဘူး။ဟောလေကျွန်တော်တို့ပါဝင်ချင်းကျွန်တော်တို့အားရှပါစေလေ။ရတီလာအစီဆိုခိုင်းကျောင်းသားလှူဆောင်မှုဆိုရင်ကျောင်းသားတွေပဲဥဆောင်နေတာ။ကောင်းကောင်းလှူဆောင်မှုတွေလည်းကျောင်းသားတွေတက်လာ။ဆောင်မြမာပြည်ရဲ့ဒီနိုင်ငံရေးဖြစ်ခြင်းတွေမှာလည်းကျောင်းသားလူငယ်အများကြီးပါတယ်။ဆိုတော့ဒီဟာတော့အခက်ခဲလို့တော့မမြင်ဘူး။ဒါပေမဲ့အခက်ခဲရပါလဲဆိုတော့လက်ရှိနိုင်ငံရေးဖြစ်နေတဲ့အခင်းကြီးကတော့အခက်ခဲပဲ။ကျွန်တော်တို့အခုချိန်ဝင်ပြန်ရတာကိုယ်စားလှယ်ချင်းချင်းပြန်ရတာဖြစ်မနေဆိုတော့ကျွန်တော်တို့ကပါတီရဲ့ပုံရိပ်တစ်ခုနဲ့ပြန်ရတယ်လို့ပါတီခေါင်းဆောင်တယောက်ရဲ့ပုံရိပ်နဲ့ပြန်ရတာဖြစ်နေတဲ့ခါကျတော့ကျွန်တော်တို့ကကိုယ်မဲဆန္ဒနယ်ထဲမှာရှိတဲ့ကိုယ်စားလှယ်လောင်းချင်းချင်းပြန်ရတာဖြစ်မနေတဲ့ခါကျတော့မှတခြားကိုယ်စားလှယ်လောင်းကဘာမှမလုပ်ဘဲနဲ့ဒီအချိန်မှာထိုင်နေရဆိုတော့ကျွန်တော်တို့ကဆယ်ဆစူးစမ်းရတာနောက်တစ်ခုကကျွန်တော်တို့ဆိုရင်မှပုံဖြတ်ခံထားရတဲ့နေရာတွေအများကြီးရှိတယ်ကျွန်တော်တို့ပါတီကကျမတို့လိုဒီလူငယ်မျိုးဆက်တစ်တွေဒီပါတီငယ်လေးတွေကတက်လာရင်ကိုယ်စလဲလောင်းနေဆိုရင်သူတို့မဲပေးလိုက်လို့ရှင်မဲကွဲသွားမယ်အလစ်တော်ရဲမှာညွန့်ပေါင်းဖြစ်လို့မရဘူးဆိုတော့အဲ့လိုမျိုးပဲကွာရဖြတ်ခံထိုင်ရတယ်ကအများကြီးဖြစ်နေတဲ့ခါကျတော့ဒီနိုင်ငံရေးအခင်းကြီးကိုကြော်ရတာအရင်ခက
်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအနေအထားမှာပြည်သူတွေအကြထောက်ခံမှုရရှိပြီးသားဩစာချိန်ဝါကြီးမတဲ့နိုင်ငံရေးပါတီတွေကိုကြော်လွန်အနိုင်ရဖို့ဆိုတာပါတီငယ်လေးတွေကကိုယ်စလဲလောင်းတွေအထက်ကတော့လွယ်ကူတဲ့ကိစ္စမဟုတ်ပါဘူးပါတီကြီးတွေကနေဝင်ပြရင်လွတ်တော်အမတ်ဖြစ်နိုင်ချေပိုများပါလျက်နဲ့မဲအီတင်စာမောင်အနေနဲ့လွတ်တော်ကိုယ်စလဲနေရအနည်းငယ်သာဝင်ပြနိုင်တဲ့နိုင်ငံရေးပါတီငယ်တခုကနေဘာကြောင့်ပါဝင်ရှင်ပြိုင်ဖြစ်တာပါလဲ
ပါတီကိုပြန်ကြည့်လိုက်တဲ့ခါကျတော့လူငယ်အတွက်တီချာလွတ်လပ်ခွင့်ပေးထားတယ်သူကလည်းလူငယ်ဆိုတဲ့ခါကျတော့မှလွတ်လပ်လပ်လောက်ချရအောင်ကြိုက်တယ်ဆိုတော့ ပါတီရကြောင့်လူငယ်အတွက်အဲ့အာမခံချက်ရှိရဲ့လက်လက်မှုနဲ့ပတ်သက်ပြီးအာမခံချက်ရှိရဲ့နောက်တစ်ခုပါတီရဲ့စီမံစည်းကမ်းကောင်းတယ်ပေါ့နော်နောက်ပါတီမူဝါဒကောင်းတယ်နောက်အေးချီဆောင်တစ်ခုကဒီပါတီကိုလှုပ်ရှားအတွက်ဝင်နေတဲ့သူတွေကလည်းတော်တော်လေးနိုင်ငံရေးရခုန်သိခါကောင်းတယ်ပေါ့အဲ့အကြောင်းမို့သူကဒီခဲဝင်ဖြစ်သွားတာတခြားပါတီတွေလည်းဒီမှနဲ့သူအားတာချက်ကြရတော့ရှိမှာလေဒါပေမဲ့ကိုနဲ့ကြောက်တော့မကြိုက်ဘူးထင်တယ်ဥပမာတခြားပါတီကြီးတွေဆိုထိထုံမှုတအားကြီးရလို့ထင်တယ်လူငယ်တွေအပေါ်မှာလူငယ်တွေကအရေးချင်းဘလောက်ပဲရှိရှိအရှိကိုထွက်မလာနိုင်ဘူးဖြစ်တာပတိပါတီကြောင့်အဲ့လိုမဟုတ်ဘူးအခုကလူငယ်တွေအတွက်ကိုတာချီရဒီမှာဥပမာကျွန်တော်ဆိုရင်ပြည်ပေါင်းတဲ့လူငယ်မှာဆက်စပ်ဥက္ကဋ္ဌတောင်ဖြစ်တဲ့အတွက်ပါတီမှာကျွန်တော်တက်ကိုတာစိတ်တနေရရတယ်ပေါ့သူကိုအရေးချင်းရှိရအရေးချင်းရှိတယ်လို့တက်လို့ရတယ်ဟိုပါတီထဲကဘယ်လိုမှကြောက်နေပြမလို့စီမံစည်းကမ်းပိုင်းသွားရင်ပါတီမူဝါဒသာအတွိုင်းတော့အရှင်းကြီးအဲ့ဒါကြောင့်မလို့ကျွန်တော်ဒီပါတီကိုချက်လိုက်တ
ာ။ဒါနဲ့ရွေးကောက်ပွဲမှာအနိုင်ရဖို့အပြည့်အဝမျှော်လင့်ချတယ်လို့လည်းမအီးတင်ဆောင်မောင်ကပြောပါတယ်။တကယ်လို့လွတ်တော်မတ်တယောက်ဖြစ်လာရင်တိုင်းပြည်အတွက်ဘယ်လိုလုပ်ငန်းစဉ်တွေချမှတ်လုပ်ဆောင်ဖို့ပြင်ဆင်ထားပါလဲ
။ဟုတ်ကဲ့ဒီမှာတင်ပြထားတဲ့နိုင်ငံရေးစီစဉ်လို့ရှိရဲ။ဒီမှာတစ်ချက်ကကျွန်တော်တို့လွတ်တော်ဆက်ရောက်သွားရင်တင်မဲ့အစုပေါ့နော်။လူမှုစနခံယူပွဲနဲ့ဖွဲ့စည်းပုံခြေခံဥပဒေဖြစ်သိမ်းရဲ့။ဒါကျွန်တော်တို့က436ကကြီးခောက်ခွေအောက်ကနေတွားနေဟာရေမဟုတ်ဘူးလက်တော်ရဲမှာတိချအစုတစ်ခုပြန်တင်တယ်ပြန်တင်မှအဲ့ဒါကို50ရာခိုင်နှုန်းကျော်ထောက်ခံတယ်ဆိုရင်ဒါကျွန်တော်တို့လူမှုစန္ဒခိုင်ပြီးပွဲနဲ့ပြန်ပြောမှဖွင့်ပြုံချေခံဦးလေအစ်စ်ပြန်ရေးမယ်ဆိုတဲ့အဆိုပေါ့နော်နောက်ဆိုတစ်ခုကတော့ဒီအကယ်၍အဲ့လိုမလုပ်နိုင်ခင်ဘူးဆိုရင်ကျွန်တော်တို့ဒီတက်မတော်ဒါလွတ်တော်ကိုဆိုလဲရှော့ချရဲ့အဆိုပေါ့ဒီကျွန်တော်တို့ပြည်ဦးလက်တော်မှာတက်မတော်ဒါက130ဦးထက်မပိုတော့တက်မတော်ဒါဦးရေးဆိုရေးထားသတိရတဲ့ဥထံမပူတာဆိုတော့ကျွန်တော်တို့130ဥထံရောလို့ရတယ်အနည်းဆုံး1ရောက်ဖြစ်လို့ရတယ်ဆိုတော့ဒီတက်မတော်ဒါကိုယ်စလဲဥကြီးရှော့ချရေးကြဆိုရင်သူကတင်မှုရှိရဲ့နောက်တစ်ခုကတော့နိုင်ငံနာဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြန်လည်ပြင်ဆင်တင်တဲ့အရာတွေဒါကတော့ကျွန်မမင်းဆန္ဒနယ်ပေါ့တနိုင်းတန်လုံးမှရှိရဲ့နိုင်ငံသားတွေအတွက်ပေါ့ကျွန်တော်တို့နိုင်ငံနာဥပဒေနဲ့ပတ်သက်မှတချို့လူခွင့်ဆန်ရင်ဆန်ညွန်းနေလည်းညောင်းလို့ကျွန်မပြန်လည်ပြင်ဆင်ဖို့အတွက်ကျွန်တော်တို့လုပ်ထားတာ
တကယ်လို့တော်တဲ့ကိုမရောက်ရင်လေဒီလိုကိစ္စတွေကတိုင်းပြည်အတွက်အပြောင်းလဲလုပ်ဖို့လိုအပ်တဲ့အရာတွေဖြစ်တာမို့လွတ်တော်ပြင်ပကနေလဲဆက်ပြီးတော့ကြိုးပမ်းသွားမှာဖြစ်တယ်လို့မအီးတင်ဆောင်မောင်ကပြောပါရယ်တိုးတက်တဲ့အမြင်ရှိတဲ့လူငယ်တွေအမျိုးသမီးတွေနိုင်ငံရေးမှာအခုထက်ပိုးပြီးတော့တက်တော်ကြကြပါလာမယ်ဆိုရင်တိုင်းပြည်အတွက်ကောင်းမွန်တဲ့အပြောင်းလဲတွေဖြစ်လာနိုင်တယ်လို့မအီးတင်ဆောင်မောင်ကမျှော်လင့်ယုံကြည်ထားပါရယ်ဒီ
မှာတော့လူငယ်အများကြီးပါဆိုင်နေကြတယ်နော်မျိုးသမီးတွေအများကြီးပါဆိုင်နေကြတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့ဆောင်တဲ့လူကြီးတွေရောနိုင်ငံကြီးခန့်ကန်တာတွေမှာရောကြည့်လိုက်ရင်အားလုံးကလူကြီးတွေဆိုတော့အဲ့လူကြီးတွေနဲ့ခု section နဲ့လူငယ်တွေနဲ့အသေးခွာတားကွာပါဘူး။ကွာသွားတာဆိုလူငယ်တွေပါမိုင်းနောက်တဲ့အခင်ချင်းမျိုးကိုဖန်တီးပေးတင်တယ်လို့ထင်တယ်။ဒီတိုင်းပါလာပါဆိုပြောတာချက်ဆိုင်လေ။ဒီမှာသူတို့လိုက်ပါနိုင်တဲ့အခင်ချင်းမျိုးကိုရလည်းဥဆောင်ပေးတင်တယ်ထင်တယ်။ဥမာအဖြစ်ကျွားတို့ခွေးကြီးလိုခြေကံဥပဒေမှာဆိုရင်ကျွားတို့25နှစ်ပြည့်မှာဝင်ပြိုင်လို့ရတယ်လေ။ဒါပေမဲ့ section နဲ့လောက်နဲ့ဝင်ပြိုင်လို့ရတယ်ဆိုမှအခုလိုပြောင်းလိုက်လဲဘာမှမဖြစ်ဘူးရွေးချယ်တာကလူတို့ကရွေးချယ်ရမှာလေကျွန်တော်ကအလိုလျောက်တက်သွားတဲ့ဟာမဟုတ်တဲ့ခါကျောင်းမှာပါဝင်ဖို့ရအောင်အဲ့လိုမျိုးလေးဖြေလျှော့ပေးလိုက်ရင်တော့လူငယ်တွေပုံကြီးပါလာနိုင်တယ်လို့ထင်တယ်နောက်တစ်ခုကအကာအကွယ်ပေးမှုလည်းရှိရမယ်ဒီတိုင်းပါလာခိုင်းလို့မရဘူးအခုရွေးကောက်ပွဲနေလာရင်တိုက်ခိုက်ခံရတာအများဆုံးကအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတိုက်ခိုက်ခံရတာအများဆုံးပဲအခုဆိုရင်ကျွန်မဆိုလည်းလူမှုမီဒီယာကုန်ရက်ပေါ်မှာအများကြီးတိုက်ခိုက်ခံထားရတယ်ဒါဒါပေမဲ့ကျွန်တော်တို့ကလုံးလုံးတော့ကာကွယ်ပေးတဲ့ဥပဒေမျိုးမရှိဘူး။ဆက်အခါကြောင့်လေဒီတိုင်းလိုက်လိုက်လို့မရအောင်ခဲပါလာပါဆိုပြီးဒီတိုင်းဆက်ခေါ်လိုက်လို့မရအောင်သူတို့အကာအကွယ်လည်းပေးရမယ်လို့ကျွန်မထင်တယ်။သူတို့ပါလာနိုင်တဲ့အခွင့်အလမ်းတွေလုပ်ပေးတင်တဲ့အကာအကွယ်လုပ်ပေးတင်တယ်လို့ဒါမှမဟုတ်ဒီနေ့အများကြီးအမျိုးသမီးအများကြီးပါလာမယ်လို့ကျွန်မ
တကယ်လို့လူငယ်တွေဟာတန်းမြီရဲ့အနာဂတ်တက်အားတွေပါ။လူငယ်တွေရဲ့အနာဂတ်လှပါမှတန်းမြီရဲ့အနာဂတ်ဟာလည်းကြောက်ပါနိုင်မှာဖြစ်ပါတယ်။အရေးချင်းပြေဝပြီးအတွေ့အကြုံရှိတဲ့လူငယ်မျိုးဆက်စစ်တွေမွေးထုတ်ပေးဖို့ကလူကြီးတွေရဲ့ကြာဝင်ဖြစ်တယ်လို့ဒီလိုမွေးထုတ်ပေးခြင်းအဖြစ်တိုင်းပြည်ရဲ့အနာဂတ်ကိုအကောင်းဆုံးပုံဖော်ရရောက်နိုင်တဲ့စူရာတင်ပြရင်းနဲ့ဒီသတင်းပေမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်။ဒီမှာခင်ဗျထွေးပါရှင်။
ဘုရားတူတာဆောင်လင်အမေရိကန်တခွင်အစီအစဉ်မှာတမရရဲ့စံသဆရာနောက်ဒီနိုင်ငံတော်ဧကေဟာအကြောင်းကိုကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာဝါရှင်တန်ဒီစီကစံသဆရာတဦးဟာဇပင်းညှက်ခဲ့တာအနည်း50ကျော်ရှိပြီဖြစ်ပြီးသူဟာဇပင်းညှက်ရမှာလက်ရကောင်းကောင်းနဲ့ညှက်နိုင်သူဟာဒီလိုဂုံသတင်းကြောင့်အမေရိကန်တမရဆက်ဆက်နဲ့က ကမ္ဘာခေါင်းဆောင်တွေကိုပါစပင်းညှက်ပေးခဲ့ရပါတယ်။သမရရဲ့စန္ဒဆရာအကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။ Diego Di Ambrosio စပင်းညှက်ပေးတဲ့သမရတွေထဲမှာလက်ရှိသမရ Donald Trump နဲ့အရင်သမရတွေဖြစ်တဲ့ Barack Obama, George Bush နဲ့ Bill Clinton တို့လည်းပါဝင်ပါတယ်။ Sicily ကျွန်းမှာမွေးဖွားသူ Diego ဟာ1968ခုနှစ်ကစလို့ Washington DC မှာနိုင်ငံခေါင်းဆောင်46ဦးကိုစပင်းညှက်ပေးလာတာပါ။ကောင်းဆောင်ရဲ့ဇပင်ကိုညှက်ပေးခွင့်ရတာဟာကန့်ထူတာလို့ပြောလို့ရပေမဲ့လေကိုယ်ဆိုင်ကိုလာညှက်သူဘယ်သူမှဆိုအစဉ်ပြေစေရပါမယ်လို့သူကပြောပါတယ်
။ Everybody's the same. All of the people.
အလုံးတူတူပါပဲ။ဘယ်သူပဲလာလာဒန်းတူဝင်ဆောင်မှုပေးပါတယ်
။2010ခုနှစ်အရောက်မှာတော့ Washington မြို့တော်ဝန်က Q Street ကို Diego Di Ambrosio ဝေးအဖြစ်ဂုဏ်ပြုအမိပြောင်းပေးပါတယ်။သူဆိုင်မှာဇပင်လာညှက်သူတွေကလည်းသူ့ရဲ့ဇပင်ညှက်ပါရမီကိုအတိအမှတ်ပြုကြတယ်လို့ရက်ကွက်အတွင်းစေတနာဝန်ထမ်းပါဝင်ဆောင်ရွက်လေးရှိတာကိုလည်းချီးကျူးကြပါတယ်။ဇပင်လာညှက်သူတူဦးက
been coming here for almost 40 years 40 and
ဒီဆိုင်မှာဇပင်လာညှက်တာအနှစ်40နီးနီးရှိနေပြီဆိုတော့မိသားစုလိုဖြစ်နေပါပြီ။သူဟာဇပင်ဘလို့ပုံညှက်ပေးရမယ်ဆိုတာကိုသိပြီးတော့ကြည်ကောင်းအမြဲညှက်ပေးပါတယ
်။ဆယ်စုနှစ်တည်းနဲ့ချီဇပင်ညှက်လာတဲ့ Diego Di Ambrosio ဟာကျမရေးသိမ့်မကောင်းမင်မယ်လေအလုတ်ကိုတော့ရှော့မလုပ်ပါဘူး Diego က
I want to tell you very serious I love this job I love the people I like
it ဒီလူကိုချစ်လို့လုံနေတယ်ဆိုတာလေးလေးနက်နက်ပြောချင်ပါတယ်လူတွေကိုလည်းချစ်ပြီးတော့သူတို့ကိုဇပင်ညှက်ပေးချင်ပါတယ်သူတို့ကလည်းပတ်စံယူလာတော့အလုတ်ဖြစ်တယ်လေ
နှစ်တွေတလောက်ကြာအလုတ်လုပ်ခဲ့တာတော့မှသူဟာအရွယ်တင်ပြီးတော့အသက်ဘယ်လောက်ရှိလဲဆိုတာကိုလည်းဘယ်သူမှမသိကြပါဘူးအလုတ်ကနေဘယ်တော့အနားယူမယ်ဆိုတာလည်းမသိပါဘူး Diego ရဲ့လျှော်ဝဲချက်က
Nothing you sick or you old.
ဒီတိုင်းမကောင်းဖြစ်နေသလားအသက်ဘလောက်ကြီးပြီလဲဆိုတာကိုဘယ်တော့မှမစဉ်းစားခဲ့ပါဘူ
း။အစင်မြတ်တကြွနေသူဒီယေဂိုကဘယ်တော့မှသူ့အလုပ်ကိုရပ်မှာမဟုတ်ဘူးလို့လဲခက်ကြွားကြွားလေးပြောပါရခင်ဗျာ။အေမီရိုနဲ့လမ်းသာချတဲ့သမရရဲ့ AK ဟာ Blair House မှာပြောမကုန်တော့အောင်များတဲ့တမိုင်းကြောင်းတွေရှိခဲ့ပါတယ်။ AK ဟာကြီးကြပ်ရေးမှု Candice Sherman က
Every room in Blair House has a special
Blair House မှာရှိတဲ့အခန်းတိုင်းမှာစိတ်ဝင်စားစရာအကြောင်းအရာတွေရှိပါတယ်။လူအများစိတ်ဝင်စားကြတဲ့အခန်းကတော့သမရလင်ကွန်ရဲ့အခန်းမှာအရှိတ်အကြီးကပင်မအခန်းမှာသမရဟာအများသောအားဖြင့်အချိန်ကုန်ပြီးတော့ Blair မိသားစုနဲ့ဆွေးနွေးလေးရှိပါတယ်။
1800ပြည့်နှစ်အစောပိုင်းကာလတွေမှာ Blair House AK ဟာအမေရိကန်နိုင်ငံကြီးလောကအတွင်းအရေးပါတဲ့နေရာမှာပါဝင်ခဲ့ပါတယ်။အဲဒီအချိန်ကသမ္မတ Andrew Jackson ဟာခရိုင်တရားရုံးမှတ်တမ်းအရာရှိ Francis Preston Blair ကိုဦးဆောင်စေပြီး The Globe သတင်းစာကိုအစိုးရထောက်ခံအားပေးတဲ့သတင်းစာအဖြစ်ပြောင်းလဲစေခဲ့ပါတယ်။အဲဒီနောက်နှစ်အနည်းငယ်ကြာမှာတော့ Blair နဲ့မိသားစုဟာအဲဒီအိမ်မှာပြောင်းရွှေ့နေထိုင်ပြီးတဲ့နောက် Blair House ဆိုပြီးတော့နာမည်တွင်သွားတာပါ။
He was an excellent editor and his
သူဟာအလွန်တော်တဲ့ editor တယောက်ဖြစ်တယ်လို့ရှူထောင်မျိုးစုံကနေ editor အဘော်တွေလည်းသတင်းစာမှာရေးသားခဲ့တာကြောင့်နိုင်ငံရေးအတိုင်းဝိုင်းမှာအထူးကြော်ကြားလာပြီးသမရရဲ့အကြံပေးလည်းဖြစ်လာပါတယ်။ဒါကြောင့်သူ့အိမ်လည်းထင်ရှားလာပြီးတော့ Blair နဲ့တွေ့ဆုံလို့တဲ့နိုင်ငံသမားတွေအတွက်ဆူရဖြစ်လာပါတယ်
။1940ခုနှစ်တွေအရမှာ Blair House ကိုသမရရဲ့နိုင်ငံတော် AK အဖြစ်သတ်မှတ်ခဲ့ပါတယ်။အဲ့ဒီအချိန်ကသမရ Franklin D. Roosevelt ရဲ့ကတော်နဲ့ဗြိတိန်ဝန်ကြီးချုပ်တို့ညဘက်မှာအမှတ်မထင်တွေ့ဆုံခဲ့ကြပြီးတဲ့နောက်အေဂေဟာဖြစ်သတ်မှတ်ဖို့ဖြစ်လာတာပါ Sherman က
Winston Churchill would come frequently during World War II
သူရဲ့ကဘာစစ်ကာလက Winston Churchill ဟာအမေရိကကိုရောက်လာတဲ့အခါအိမ်ယူတော်မှာမကြာခဏညအိပ်လေးရှိပါတယ်။တညမှာတော့သူကညတကောင်မှာဆေးပြင်းလိုက်ခဲရင်အဲ့ရဝင်းဝှေ့ယုံကြီးနဲ့သမရကိုလိုက်ရှာချိန်မှာသမရကတော် Eleanor နဲ့အပေါ်ထက်စကြံလမ်းမှာရင်ဆိုင်တွေ့ခဲ့တာပါ။ဝန်ကြီးချုပ်မနဲ့ချီအောင်မဆောင်နိုင်ဘူးလားလို့သူကမေးပါတယ်။နောက်တည့်ရက်မနဲ့မှာတော့လမ်းတစ်ဖက်ကရောင်းဖို့ရှိနေတဲ့ Blair House ကိုဝယ်ဖို့သူယောက်ျားကိုတိုက်တွန်းမယ်ဆိုတာသိချပါတယ်။အဲ့ဒီနေရာမှာအဲ့ဒီတီးတန့်ထားရင်ပို့ပြီးတော့အနားယူချိန်လည်းရပါတယ်
။အဲ့ဒီချိန်တွေကစပြီးကိုရီးယားစစ်ပွဲမှာအမေရိကန်ပါဝင်ဖို့ကိစ္စရဲ့အပါအဝင်အရေးကြီးတဲ့အကြောင်းအရာများပြားဒီနေရာမှာဆုံးဖြတ်ခဲ့ဘူးပါတယ်။ Blair House မှာအခန်းပေါင်း120ပါဝင်ပြီးအခန်းတိုင်းကို Blair မိသားစုပိုင်ဆိုင်ခဲ့တဲ့ရှေးလက်ရာပစ္စည်းတွေ၊ပကြီကားတွေ၊ဧည့်သည်တွေပေးတဲ့လက်ဆောင်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ်။တခြားနိုင်ငံခေါင်းဆောင်တွေလာရောက်တဲခိုတဲ့အခါမှာတော့အဲ့ဒီကာလအတွင်းသက်ဆိုင်ရာနိုင်ငံအလံကိုလွှင့်တင်ထားပါတယ်။ရွေးချယ်ခံထားရတဲ့သမရအနေနဲ့လည်းသမရတာဝန်မယူခင်အချိန်လေးအတွင်းမှာ Blair House မှာခေတ္တနေထိုင်လာတာသမရ Jimmy Carter လက်ထက် 1989 ခုနှစ်ကတည်းကဖြစ်ပါတယ်ခင်ဗျာ။ 1800ခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်။ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်လက်တင်ပြပေးပါမယ်။ကွန်ဂရက်စာကြည့်လိုက်ကစာအုပ်တွေဟာများလွန်းတာကြောင့်ကိုအောင်ဖတ်ဖို့ဆိုရင်တဘောနဲ့တောင်မလွန်လောက်ဘူးလို့ကွန်ဂရက်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါရယ်။သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရတဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနိုင်ပေါင်းရစွာပြပြနိုင်ပါတယ်။ Mr. Spafford ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းဉာဏ်လန်းတစ်လျှောက်စာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ကိုးကပြောပါရယ်
။ But the legend is that he could tell you
စာအုပ်တွေဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်၄ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမားလူချင်းနဲ့အစင်းရောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပါ
စုဆောင်ထားတဲ့အထက်မှာသောမတ်ဂျက်ဖာဆင်ရဲ့စာအုပ်တွေလည်းပါပြီးတန်ဖိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်းဗြိတိရှ်တပ်ဖွဲ့တွေကကွန်ဂရက်စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက်ဂျက်ဖာဆင်ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်ထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ
်
ဖေဂျိုစိန်နေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပါ
ကွန်ဂရက်စာကြည့်တိုင်းမှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကမ္ဘာမှာအဆုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေအပါအဝင်မျက်မမြင်တွေအတွက်လက်နဲ့စမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြည့်တိုင်းမှာလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ်
။ We add 10,000 items a day.
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာနေရာလွတ်အမြဲတမ်းရှာနေရပေမဲ့လည်းတကယ့်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာသိမ့်မရှိတော့တာငွေကြီးနဲ့နောက်ဆုံးပေါ်ဤပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်တဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရန်မုံငွေလက်ခံဖို့လဲကွန်ဂရက်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်ရသက်ပါ။2020အတွက်ဒါရုဗေဒနိုဘယ်ဆုရခဲ့တဲ့အမေရိကန်သိပ္ပံပညာရှင်ပမော့ခဂျင်နီဖာဒူနန်နဲ့ပြင်သစ်နိုင်ငံသူဂျာမနီကယောဂဗေဒဌာနကသုတေသနပညာရှင်ဒေါက်တာအီမန်နျူအယ်ရှာပန်တီယေတို့တွေ့ရှိခဲ့တဲ့မျိုးဗီဇအကတ်ကြီးလို့ခေါ်တဲ့ CRISPR-9genetic scissors ကိုသုံးတဲ့မျိုးဗီဇတိဖြတ်နည်းသက်ဟာလူသားတွေအတွက်နေရာအတော်များများမှာအသုံးချနိုင်တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပါတယ်
။ဒီ cell တွေထဲမှာရှိတဲ့ဗီဇကိုတိဖြတ်နိုင်တဲ့ဟာတိတ်မြန်ပြီးတော့တိတ်ပြီးတော့ထိထိရောက်ရောက်လုံနိုင်တဲ့အတွက်တုံးသွက်ရတာတွေကအများဆုံးပါ
။ဓာတုဗေဒဆိုင်ရာ Nobel Committee ဥက္ကဋ္ဌကလည်းဒီမျိုးဗီဇနည်းသက်ဟာတကယ့်ကိုအစွမ်းထက်ပြီးအခြေခံသိပ္ပံပညာကိုတော်လန်ဆန်းသစ်လိုက်တဲ့အပြင်ခုထုံးတကြီးတွေကောက်ပဲတိနံမျိုးတစ်တီထွင်မှုတွေရှိလာတော့မှဖြစ်ကြောင်းပြောကြခဲ့တာပါဒါအပြင်ဒီနည်းတဲ့ကြောင့်မျိုးရိုးလိုက်တဲ့ယောဂါတွေအပြင်ကင်ဆာကိုရောကုသနိုင်ဖို့အတွက်လမ်းစာဖွင့်ပေးလိုက်တယ်လို့ပြောပါတယ်ဒါကြောင့်စိုက်ပျိုးရေးကဏ္ဍအတွက်သုံးတာတွေကိုမပြောခင်စိတ်ကုသရေးမှာဘယ်လိုသုံးနေလဲဆိုတာကိုကြည့်အောင်ပ
ါဥပမာအားဖြင့်နှလုံးအစားထိုးကုတာတို့ဝေးလာကလေးကယောဂါပါလာပြီးဘယ်နည်းနဲ့မှကုလို့မရဘူးဆိုလို့ရှိလို့ရှိရင်ကုလို့အတွက်ကိုဒီ gene therapy လို့ခေါ်တာပေါ့နော်ဗီဇကုနီးနဲ့ကုလို့ရပြီကုလဲစကုကြည့်ပါပြီမွေးကလေးကနေပြီးတော့ယောဂပါလာမယ်ဆိုလို့ရှိရင်ဒီယောဂပါမလာအောင်ဒီမျိုးရိုးဗီဇကိုဒရီတာစတိကလေးကပါလုပ်လိုက်မယ်ဆိုလို့ရှိရင်ကင်ဆာမဖြစ်နိုင်တဲ့ဟိုဗီဇကိုထည့်ပေးလိုက်လို့ရတယ်အဲ့ဒါကိုလုပ်လို့ရပါပြီအနောက်ပြမွေးမွေးလာခြင်းမှာဒီလိုဘယ်နည်းနဲ့မှကုလို့မရတဲ့ဟိုပါပေါ့နော်ကင်ဆာနဲ့မွေးလာတဲ့ကလေးတယောက်ရှိပါတယ်လိုင်လန်လို့ခေါ်တယ်ကျွန်တော်မှတ်ပြီလားအဲဒီအင်္ဂလန်ကသူ့မိဘတွေကိုဆရာဝန်တွေကပြောတယ်ဘယ်နည်းနဲ့မှကုလို့မရဘူးဒါပေမဲ့ဗီဇနည်းနဲ့ကုကြည့်မယ်ဒီတနည်းပဲရှိတော့တယ်လက်ခံမလားဆိုတော့ကဲတင်မဲ့အထူးတော့မထူပါဘူးဒီတစ်နှစ်ကလေးကိုဒီတမီးကိုလိုက်တော့ဆိုတော့သဘောတူလိုက်တော့သူတို့ကုကြည့်လိုက်တဲ့ဟာအခုဒီကလေးကအသက်ရှင်နေမယ်တိတ်တန်ဖို့ရှိတာတော့နှလုံးအစားထိုးကုတာအသေးအစားထိုးကုတယ်ပြဲကြောက်ကအစားထိုးကုတယ်အောင်အဲ့လိုကုမဲ့အစားတရိတ်ဆန်ကနေပြီးတော့မှဥမာအပြင်ဝက်ပေါ့နော်သူကအရွယ်တူတဲ့အတွက်အဲ့နှလုံးကိုပြောင်းလို့ရတယ် ဒါပေမဲ့ဇီဝခန္ဓာကိုယ်ကအပြင်းအဝင်လာတဲ့ကိုယ်နဲ့မတူတဲ့ဒီအင်္ဂါအစိတ်အပိုင်းဆိုလို့ရှိရင်သူကချက်ချင်းပြန်ကန်အန်ထုတ်တွန်းထုတ်တယ်တွန်းထုတ်တဲ့အတွက်အဲ့ဒီနှလုံးတို့ဒီကြောက်ကတ်တို့ကပါလဲဆိုလို့ရှိလို့ရှိရင်ကိုယ်နဲ့မတည့်တဲ့အတွက်သူကအလုံးမလုံးဖက်နဲ့တည်သွားအဲ့တော့အခုကြတဲ့အခါကျတရိษံထဲမှာမွေးတဲ့မွေးယူတဲ့ကြောက်ကတ်နှလုံးဖြစ်တော့လေလူရဲ့ဗီဇာနဲ့တွဲပြီးတော့သူ့ကိုမွေးပေးလိုက်တယ်နှလုံးကိုထုတ်ပေးလိုက်တယ်အဲ့ဒီနှလုံးကလူထဲကိုပြန်ထည့်တဲ့အတွက်နှလုံးအစားထိုးခုတာပေါ့နော်ဒီ organ transplant နေမှာအရန်အသုံးဝင်ပါတယ
်ဆေးပညာလောကအတွက်သက်ကိုအသုံးဝင်တယ်လို့စိုက်ပျိုးရေးကဏ္ဍမှာရောဘယ်လိုတစ်ခေတ်ဆန်းစင်နိုင်မှာပါလဲ
ပိုပြီးကောင်းတဲ့အသီးအနှံတွေထွက်မယ်ပိုပြီးတော့အရာသာရှိတဲ့ဟာတွေထွက်မယ်နောက်ယာတိကုထုဘေးဒဏ်ကိုဟိုကြံ့ကြံ့ခံနိုင်တဲ့ဟောပေါ့နော်အဲ့ drug resistant ဟာမျိုးအပင်တွေကိုထုတ်နိုင်တယ်။အဲနောက်ပြီးတဲ့အခါကျမမွှေးတဲ့ပန်းကိုပွင့်အောင်လုပ်လို့ရအောင်လေ။နောက်ကိုလိုချင်တဲ့ပန်းဟိုအခုစပြီးတော့တို့သူတေသနာလုပ်တာအများကြီးပေါ်လာပါပြီ။ပန်းကိုအယောင်ပြောင်းလို့ရတယ်။အဲဒီစိုက်ပျိုးရေးနဲ့သူတေသနာပေါ့နော်။အဲ့ဒီမှာဆိုလို့ရှိရင်ဥမာအားဖြင့်ပိုးဆုံးကျူးကအယောင်ရှိတယ်။ညကျရင်လက်လက်လက်လက်နဲ့။ဘာလို့ဆိုတော့သူ့မှာမီးဆုံးဓာတ်ရှိတဲ့အတွက်အလင်းရောင်လေးတွေလက်လက်လက်လက်နဲ့မြင်ရတယ်။အဲ့ဒီပိုးဆုံးကျူးလဲလဲလဲလဲဖြစ်တဲ့ဗီဇာလေးကိုသွားထုတ်ပြီးတော့ဆေးရွက်ကြီးအပင်ကိုစိုက်တဲ့အခါကျရင်ဆေးရွက်ကြီးအပင်ထဲမှာအဲ့ဒီဗီဇာလေးကိုထည့်ပေးလိုက်လို့ရတယ်ထည့်ပေးလိုက်တဲ့အခါကျတော့အဲ့ဒီဆေးရွက်ကြီးအပင်ဟာကြီးလာတဲ့အခါကျညကျလို့ရှိရင်ဆေးရွက်အပင်လုံးဝသူလင်းနေတယ်ပြောင်းလိုက်လို့ရပြီနော်အဲ့တော့လူတွေကဘလောက်တောင်နောက်ပိုင်းထွင်လာမလဲဆိုလို့ရှိရင်လမ်းပြီးတိုင်းတွေအစားပင်ကြီးတွေစိုက်လို့ရှိရင်အပင်ကြီးတွေကညကြလို့ရှိရင်တပင်လုံးလင်းထိန်နေအောင်လှုပ်လို့ရမယ်ဆိုတဲ့ဟာသူစဉ်းစားလာပေါ့နော်။နောက်ပြီးတော့မျိုးရိုးတီးတဲ့ကောင်းတဲ့အပင်စိုက်ပျိုးရေးမှာရေအများကြီးမလိုပဲနဲ့အပင်ကိုတန်အောင်လုပ်မယ်။အဲ့ဒါလေးပါလာတယ
်။အခုလိုအလွန်အသုံးဝင်တဲ့နည်းတွေကိုတလွဲအသုံးချမယ်ရင်အန္တရာယ်ကလည်းအလွန်ကြီးပါတယ်။ဘလို့အန္တရာယ်မျိုးပါလဲ။
မကောင်းဖြစ်ပဲတုံးလိုက်မှာကြောက်ဖို့အကောင်းဆုံးကတော့တည်တာဗီဇာကိုပြောင်းလိုက်လို့ရမယ်ဆိုတဲ့အခါကျတော့ကောင်းသွားမှလည်းရှိတယ်ဆိုးသွားမှလည်းရှိတယ်ကောင်းသွားနိုင်တာပါလဲဆိုလို့ရှိရင်သပင်မကျွတ်အောင်လုပ်လို့ရတယ်အရက်ပူမယ်ထင်လို့ရှိရင်အရက်ရှည်အောင်လုပ်ပေးလို့ရမယ်သူကမျိုးရိုးကြည့်လိုက်တယ်လေအရက်ပူတဲ့မျိုးရိုးဆိုလို့ရှိရင်အရက်ရှည်အောင်လုပ်ပေးလို့ရတယ်ဗီဇာမျိုးရိုးဖြတ်တောက်ပြီးထည့်ပေးလိုက်လို့ရတယ်တည်ဗီဇာထဲမှာအလူလှအောင်လည်းဖန်တီးလို့ရတယ်ပြဿနာပါလဲဆိုတော့အဲ့လိုဖန်တီးလိုက်တဲ့ဗီဇာတတိဗီဇာထဲမှာပါသွားတဲ့အတွက်မျိုးစင်တောက်လျှောက်အဲ့လိုကိုပါတော့မှာတဘာဝသူ့ဟာသူနေနေတာမဟုတ်တစ်ချိန်မှာခုနလိုပေါ့နော်မှန်နေတဲ့ဗီဇာနေပြီးတော့မှားသွားတော့တစ်ချိန်ချိန်မှာဒီ instruction ပေါ့နော်အဲ့ဒါလေးကပြောင်းသွားလို့ရှိလို့ရှင်ဘာဖြစ်လာမလဲဆိုတာမပြောတတ်ဘူးလူသားမျိုးရိုးပြောင်းသွားနိုင်တယ်အဲ့ဒါကိုအယံကြောက်တာအဲ့တော့အဲ့ဒါကိုမလုပ်ဖို့အတွက်ကိုပြောတယ်အဲ့ဒီအချိန်မှာပဲတရုတ်ပြည်ကဗီဇာသူတေသနာလုပ်တဲ့ပညာရှင်တယောက်ကလွန်ခဲ့တဲ့3နှစ်လောက်ကအဲ့ဒါကိုဒရီသားဗီဇာတွေထည့်ပြီးအမေကိုမွေးခိုင်းလိုက်တာပေါ့နော်အမွှာလေးနှစ်ယောက်မွေးတယ်မွေးလာပြီးတဲ့အခါကျတော့ဘာဖြစ်မလဲဆိုတာမသိသေးဘူးအခုမှ2နှစ်လောက်ပဲရှိသေးတာအမွှာလေးကနောက်10နှစ်ကြာလို့ရှိရင်ဘာဖြစ်မလဲအသက်ကြီးရင်ဘာဖြစ်မလဲနောက်သူတို့ကနေပြီးတော့အိမ်အောင်ပြုလို့ခလေးမွေးလာလို့ရှိလို့ရှိရင်ဘလို့ပုံစံထွက်လာမလဲဆိုဘလို့မှပြောလို့မရဘူးအဲ့ဒါကြောင့်ကောင်းတဲ့ဟာဖြစ်ကောင်းပါရဲ့ဆိုးတဲ့ဟာအရန်ဆိုးသွားလို့ရှိရင်ဘယ်လိုလုပ်မလဲလူသားမျိုးရိုးပြောင်းသွားမလားဆိုတဲ့အတွက်ဒီကဘာလုံးကဒီဥပဒေတွေထုတ်ဖို့အတွက်လုပ်တာပေါ့အဲ့ဒီသူတေသနာနဲ့တရေဗီဇာကိုခဲ့ပေးပြီးတော့မွေးလိုက်တဲ့တရုတ်ပြည်ကသိပ္ပံပညာရှင်အခုပြီးခဲ့တဲ့နှစ်လောက်ကထင်တယ်ထောင်သုံးနှစ်ချလိုက်တယ်တရုတ်အစိုးရအဲ့လောက်အထိကိုအထိတ်တလန့်ပါပဲဒါပေမဲ့ကောင်းတာတွေရှိတယ်လို့ပေါ့နော်မကောင်းတာတွေလည်းအများကြီးပဲပေါ့လေ
COVID-19 အတွက် test လုပ်တဲ့အခါမှာအသုံးချတယ်လို့ပြောပါတယ်ဘယ်လိုပုံစံနဲ့အသုံးချတယ
်ကိုရိုနာဗိုင်းရပ်စ် positive ဖြစ်တယ်မဖြစ်ဘူးဆိုတဲ့ဟာကို test လုပ်တဲ့အခါအာခေါင်ထဲမှာရှိတဲ့ထုတ်ပြီးတော့ test လုပ်တဲ့အခါကျတော့ Casper CA9 လို့ခေါ်တဲ့နီးနဲ့စမ်းလိုက်လို့ရှိလို့ရှင်အရင်တော့ရဲနဲ့ချီပြီးကြာမယ်ဆိုအခုဆိုလို့ရှိလို့ရှင်နိုင်ပိုင်းအတွင်းရတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလဲပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
နိုင်ငံတကာကအများပြည်သူအတွက်အမေရိကန်ပြည်ထောင်စုရဲ့ကြီးညာချက်ကိုထုတ်လင်းပေးပါတော့မယ
်ရဝန္ဒာသမရနိုင်ငံကမြူနီစီပယ်စီမံသားယာတာဝန်ရှိပုဂ္ဂိုလ်ဟောင်းတစ်ယောက်ဖြစ်တဲ့အလွိုက်စီနဒင်ဘာတီဟာ1994ခုနှစ်ရဝန္ဒာလူမျိုးတုံးတပ်ဖြတ်မှုမှာပါဝင်ခဲ့ပါတယ်နဒင်ဘာတီဟာကီဘူယေခရိုင်ဂီဆိုဗူးမြို့ရဲ့မြို့တော်ဝန်အဖြစ်တာဝန်ထမ်းဆောင်နေတဲ့အချိန်မှာ အကြမ်းဖက်တပ်ဖြတ်တဲ့အန်ဒရဲကလွတ်အောင်ပီစီဆာရိုတောင်တန်းဒေသကိုထွက်ပြေးတိမ်းရှောင်ကြသူတဦးချင်းစီကိုပိုက်ဆိုင်တိုက်နှိမ်နှင်းဖို့သူကလူရန်ကားတွေနဲ့ရဲတပ်ဖွဲ့ကိုညွှန်ကြားခဲ့တယ်လို့ဆွတ်ဆွဲထားတာဖြစ်ပါတယ်။ခမန်းကြီးရက်ပေါင်း100နီးပါးကြာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းထောင်ပေါင်းချီတဲ့ပြည်သူတွေသေဆုံးခဲ့ရတယ်လို့ဒဏ်ရာအကြီးအကျယ်ရခဲ့ကြပါတယ်။စစ်ဆေးဖို့ကြံနေစေမပီးပြတ်သေးတဲ့အမှုတွေအတွက်နိုင်ငံတကာရဝမ်ဒါနိုင်ငံတကာပြစ်မှုခုံရုံးကနေနတင်ပါတီကိုဒီလောက်ရက်တွေနဲ့တခြားရာဇဝတ်မှုတွေအတွက်လူမျိုးတုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုနဲ့တရားစွဲဆိုပြီးဖန်ဝရန်ထုတ်ထားပါတယ်။လူသတ်မှုကျူးလွန်ထားတဲ့နတင်ပါတီနဲ့တခြားလူတွေရာဇဝတ်ဘေးရပြေးမလွတ်အောင်အမေရိကန်ပြည်ထောင်စုအနေနဲ့တခြားနိုင်ငံအစိုးရတွေကုလသမဂ္ဂနဲ့စစ်ဆေးရန်ကြံနေစေစစ်ဆေးတဲ့ရန်တရားအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေပါတယ်။နတင်ပါတီကိုနောက်ဆုံးမှလက်ရဖမ်းမိနိုင်ဖို့အတွက်တည်င်းပေးနိုင်သူကိုအမေရိကန်ဒေါ်လာ5သန်းအထိစုငွေချိမြှင့်မှာဖြစ်ပါတယ်။ Alliance Nadin Party ရဲ့လှုပ်ရှားမှုတွေနဲ့သူဘယ်မှာရှိနေတယ်ဆိုတဲ့သတင်းအချက်အလက်ပေးနိုင်သူမြည်သူမဆိုအနီးဆက်ဆုံးအမေရိကန်တန်ယုံသို့မဟုတ်ကောင်စစ်ဝန်ယုံကိုဆက်သွယ်နိုင်ပါတယ်။သတင်းပေးသူရဲ့အချက်အလက်တွေကိုလုံးဝအတွင်းရေးအနေနဲ့လျှို့ဝှက်ထားမှာဖြစ်ပါတယ်။အမေရိကန်တန်ယုံနဲ့ကောင်စစ်ဝန်ယုံတွေမှာဒေသဆိုင်ရာလုံခြုံရေးယုံတွေရှိပါတယ်။စစ်ရာဇဝတ်မှုသတင်းပေးအမေရိကန်စုကြည်အစီအစဉ်ရဲ့အီးမေးလ်လိပ်စာက wcrp@state.gov ဖြစ်ပြီး WhatsApp ကနေလဲတယ်လီဖုန်း1-232-905-5468ကတဆင့်ဆက်သွယ်နိုင်ပါတယ် Facebook စာမျက်နှာ www.facebook.com/warcrimesrewardsprogram ဒါမှမဟုတ် Twitter လိပ်စာ www.twitter.com/warcrimesreward ကိုဝင်ပြီးအလို့ရှိနေတဲ့ဝရမ်းပြေးတွေရဲ့ဓာတ်ပုံတွေကိုကြည့်ရှုနိုင်ပါတယ်။ယုံကြည်ရတဲ့သတင်းပေးချက်တွေအားလုံးကိုစုံစမ်းစစ်ဆေးပြီးသတင်းပေးသူအားလုံးရဲ့အချက်အလက်တွေကိုလျှို့ဝှက်ထိမ့်သိမ်းထားမှာဖြစ်ပါတယ်
။နိုင်ငံတကာကအများပြည်သူအတွက်အမေရိကန်ပြည်ထောင်စုရဲ့ညင်ညာချက်ကိုထုတ်လင်းလို့ပြီးပါပြီရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းမဲ့လူရောကျင်းတာ Republican Party ကသမ္မတ Donald Trump နဲ့ Democratic Party က Joe Biden တို့ဟာသူတို့အချိန်နဲ့ရှင်ပြန်ရမယ်အနောက်လေပိုင်းပြည်နယ်လေးခုမှာအပြိုင်မဲဆွဲနေကြပါတယ်။တောက်ကြမ်းနေမှာသမ္မတ Trump က Michigan, Minnesota နဲ့ Wisconsin ပြည်နယ်တွေကိုတွားရောက်နေတယ်လို့ Joe Biden ကလည်း Minnesota, Wisconsin နဲ့ Iowa ပြည်နယ်တွေမှာမဲဆွဲပွဲတွေကျင်းပနေတာပါ။ WHO ကဘာကျန်းမာရေးအဖွဲ့ကြီးကိုအ мян ပြုတ်ပြန်ပြောင်းလဲတဲ့ကြောင့်နဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါဆိုင်ရာကင်တွယ်မှုတွေမှာပုံမပွင့်လင်းမှုရှိစေဖို့ EU ဥရောပသမဂ္ဂအရာရှိတွေကတောက်ကြံနေမှာပြောပါတယ် WHO အဖွဲ့အစည်းရဲ့လုံလင်ဆွမ်းအားနဲ့အရင်းမြစ်တွေတိုးတက်လာစေဖို့လိုအပ်တဲ့ပြုပြင်ပြောင်းလဲရေးတွေနဲ့ပတ်သက်ပြီးပထမဆုံးချိန်ချပြတဲ့ EU ရဲ့စာတမ်းကိုအတည်ပြုတဲ့ EU ဖွဲ့ဝင်နိုင်ငံတွေကကျန်းမာရေးဝန်ကြီးတွေရဲ့အွန်လိုင်းအစည်းအဝေးမှာအခုလိုပြောကြားလိုက်တာပါ COVID-19 ကရောဂါနဲ့ပတ်သက်ပြီးတရုတ်နဲ့တခြားနိုင်ငံတွေကအချက်လက်တွေမျှဝေဖို့တတ်မှတ်ချက်ကိုလိုက်နာမှုမရှိတာနဲ့ပတ်သက်ပြီးဝေဖန်မှုတွေရှိလာတဲ့နောက် EU ကလှုံ့ဆော်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါအကူးဆက်ခံရသူစုစုပေါင်း 9,100 ကျော်နဲ့သေဆုံးရသူပေါင်းက 1,219 ဦးရှိနေပါတယ်။ပြီးခဲ့တဲ့24နာရီအတွင်းစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာစုစုပေါင်း 13,000 ကျော်ထဲမှာနောက်ထပ်ပိုကူးဆက်သူ 1,000 ကျော်တွေ့ခဲ့ရတာဖြစ်ပါတယ်။မဟာမဲခေါင်ဒေတာခွဲ GMS အရှိအနောက်စီးပွားရေးဇင်းကြံလမ်းကြောင်းဖွံ့ဖြိုးတိုးတက်ရေးအစီအစဉ်အရမြန်မာနိုင်ငံကိုအမေရိကန်ဒေါ်လာတန်း900နီးပါးချင်းငွေထောက်ပံ့ပေးသွားမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကသတင်းထုတ်ပြန်ပါတယ်။ပဲခူးနဲ့ကြိုက်ထိုကြားမိုင်40နီးပါးရှိတဲ့အမြန်လန်းတိဆောက်ရေးစီမံကိန်းအတွက်ငွေချိဖို့အတည်ပြုတယ်လို့ ADB ကကြေညာခဲ့တာဖြစ်ပါတယ်။ဒီစီမံကိန်းကြောင့်မြန်မာဟာဇင်းကြံလမ်းအတွင်းကနိုင်ငံတွေနဲ့ကုန်သွယ်ရေးခီးတော်လာရင်းနဲ့ရင်းနှီးမြှုပ်နှံမှုကဏ္ဍတွေမှာတိုးမြှင့်သွားနိုင်မှာဖြစ်ပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.